to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဩဂုတ်လ16ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ2532.51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျွန်မစုမုံပါရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါမြောက်ကိုရီးယားကဒီကနေ့နောက်ထပ်ဒုံးကျည်ပြစ်လို့ဆန်သက်တာတွေလုပ်တယ်လို့တောင်ကိုရီးယားကပြောပါတယ်ရခိုင်ပြည်နယ်မှာရာစုမှုကျူးလွန်ခံခဲ့ရတယ်ဆိုတော့ရိုဟင်ဂျာမိုဆလင်တွေအနေနဲ့ကိုယ့်ရဲ့အမြင်စိုးရင်ချက်မျှော်လင့်ချက်စတာတွေကိုပေးဖို့ ICC ကတရားဝင်ပုံစံတွေထုတ်လိုက်ပါတယ်ကမ္ဘာတဝန်းအစုရှယ်ယာစီးအများစုဒီကနေ့တော့အတက်ပြန်ပြပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းကြည့်ရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ်။ထိတ်တန့်ရောက်သတင်းလွှာတွေကတော့ပြည်ဦးလွင်နဲ့နောင်ချိုမြို့ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲ့ရဲ့ပူးပေါင်းတိုက်ခိုက်မှုတွေအတွင်မှာထိခိုက်ပျက်စီးမှုတွေနဲ့လုံခြုံရေးအခြေအနေကြောင့်ကုန်သွယ်ရေးလမ်းကြောင်းတွေရပ်ဆိုင်းသွားရပါတယ်
။လက်တလုံးအနေထားဆိုရင်တော့ကျွန်တော်တို့ဒီအပေါ်ကကုန်ပစ္စည်းပေါ့ကုန်ငယ်တွေရဲ့သူ
ဒီသတင်းနဲ့အတူအခုလိုမျိုးမြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ပူးပေါင်းတိုက်ခိုက်ခဲ့ရတဲ့အကြောင်းရင်းတွေကတော့ရခိုင်ပြည်နယ်အတွင်းမှာအေတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့စစ်ရေးအရအေးနိုင်လာတာကလည်းဒဇိတပိုင်းဖြစ်ပါဝင်တယ်လို့မြန်မာစစ်တပ်ကပြောဆိုလိုက်တာနဲ့အတူဘင်္ဂလားဒေ့ရှ်ဘက်ကိုတင်းချောင်သွားတဲ့ဒုက္ခသည်တွေကိုအခုလာမယ့်ဩဂုတ်လ22ရက်နေ့မှာစတင်လက်ခံတော့မှာဖြစ်ပါတယ်ဒီသတင်းအနေနဲ့ပတ်သက်ပြီးတော့အပြည့်အစုံမကြခင်နားဆင်ရပါမယ်အပတ်စဉ်ကဏ္ဍတွေထဲမှာတော့အမျိုးသမီးခန္ဓာသုတဆုံးလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မဆုမြတ်မွန်တို့တင်ပြပေးကြပါလိမ့်မယ်ရှင
်။မြောက်ကိုရီးယားကနိုင်ငံရှိဘက်ကန်လွန်ပင်လယ်ထဲကိုဒီကနေ့ဒါရိုပြစ်ဒုံးကျည်တွေထပ်ပြီးပစ်လွတ်ဆန်းသက်တယ်လို့တောင်ကိုရီးယားစစ်ဘက်ကပြောပါရယ်။ဒါဟာအမေရိကန်တောင်ကိုရီးယားပူးတွက်စီးရေးလေ့ကျင့်မှုဆက်လုပ်နေတဲ့ပေါ်မကျေနပ်ဘူးဆိုတာကိုထပ်ပြီးတော့ပြတာပါ။ပြတဲ့သဘောရပါရယ်။ပြီးခဲ့တဲ့သတင်းတော့ပတ်တွင်မြောက်ကိုရီးယားကဒုံးကျည်ဆန်းသက်ပစ်လွတ်တာ6ကြိမ်ရှိတော့ပါပြီ။တောင်ကိုရီးယားဒါမှမဟုတ်အမေရိကန်နဲ့တွဲဆုံဆွေးနွေးဖို့ညှင်းထားတဲ့မြောက်ကိုရီးယားဆွေရဟာပို့ပြီးတော့ရန်လိုတဲ့ရည်တည်ချက်မျိုးစီပြန်ရောက်သွားတယ်ဆိုတာဒီစမ်းသပ်မှုတွေကပြနေပါတယ်။တောင်ကိုရီးယားနိုင်ငံတော်လူမျိုးရေးကောင်စီရေးပေါ်စီဝေးဒီနေ့လုပ်ပြီးတဲ့နောက်ဒုံးကျည်ပြစ်လွတ်ဆန်းသက်တာတွေကိုရပ်ပစ်ဖို့မြောက်ကိုရီးယားကိုတောင်းဆိုလိုက်တယ်လို့ဒီလိုလုပ်ရမျိုးဟာစီးရဲတင်မှမှုပို့ပြီးအချိန်မြင့်လာစေနိုင်တယ်လို့လည်းသတိပေးလိုက်ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆိုးဘက်ချက်တွေကြောင့်ဘယ်လိုပဲထိန်းဒုံးကျည်ဆန်းသက်တာမျိုးကိုမဆိုမလုပ်ဖို့မြောက်ကိုရီးယားကိုပိတ်ပင်ထားတာပါ။ဒါပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့အဲ့ဒီဒုံးကျည်တွေဟာအမေရိကန်ကိုမရောက်နိုင်တာကြောင့်ဒုံးကျည်ဆန်းသက်တာတွေပေါ့သူ့အနေနဲ့ကြေတနာမရှိဘူးလို့ပြောထားပါတယ်။
အမေရိကန်အောက်လွှတ်တော်အမတ်ရာရှီဒါတာလီကိုအစ္စရေးကပြည်ဝင်ခွင့်ပေးဖို့ပြန်လည်ဆုံးဖြတ်ခဲ့ပေမဲ့သူကသွားမှာမဟုတ်ဘူးလို့ Twitter ပေါ်မှာတုံ့ပြန်လိုက်ပါတယ်။အောက်လွှတ်တော်အမတ်တာလီကိုသူ့ရဲ့ပါလက်စတိုင်းလူမျိုးအဖွဲ့နဲ့တွဲနိုင်ဖို့အတွက်လူသားချင်းစာနာတဲ့အနေနဲ့ပြည်ဝင်ခွင့်ပြုတယ်လို့အစ္စရေးပြည်ထောင်စုဝန်ကြီးဌာနကဒီကနေ့ကြေညာခဲ့တာပါ။ဒါပေမဲ့ဒီလိုအခြေအနေမှာသူ့ရဲ့အဖွဲ့ကိုသွားတွေ့ရင်သူ့ရဲ့ယုံကြည်ချက်အရာတိုက်ပွဲဝင်နေတာတွေကိုဆန့်ကျင်ရရောက်မယ်လို့အမတ်တာလီက Twitter ပေါ်မှာရေးသားပြီးတော့မသွားတော့မယ့်သဘောမျိုးကိုပြသခဲ့ပါတယ်။American Outlook တော့အမတ်တာလစ်နဲ့ဒီအီဟန်အိုမာတို့နှစ်ယောက်လုံးကိုပြည်ဝင်ခွင့်မပေးဘူးလို့အစ္စရေးကကြာတာပြင်းနေတုန်းကကြေညာခဲ့တာပါဒီမိုကရက်ပါတီဝင်လွှတ်တော်အမတ်နှစ်ယောက်လုံးဟာပါလက်စတိုင်းပေါ်အစ္စရေးရဲ့ပြုမှုဆက်ဆံပုံနဲ့ပတ်သက်လို့လူသိရှင်ကြားထောက်ဖော်ဝေဖန်ကြသူတွေဖြစ်ပါတယ်သူတို့ကိုပြည်ဝင်ခွင့်ပေးရင်အစ္စရေးရဲ့အားနည်းချက်ကိုပြရရောက်မယ်လို့ American သမ္မတ Donald Trump က Twitter လူမှုကွန်ရက်ပေါ်မှာကြာတာပြင်းနေကရေးသားခဲ့ပြီးမကြခင်မှာပဲပြည်ဝင်ခွင့်မပေးဘူးလို့အစ္စရေးအစိုးရကလည်းထုတ်ပြန်ခဲ့တာဖြစ်ပါတယ်ကြာတာပြင်းနေကဒီကြေညာချက်ထွက်လာတဲ့အတွက်အရှိလေပိုင်းဒေသကအမေရိကန်မဟာမိတ်အစ္စရေးအပေါ်အမေရိကန်ထောက်ခံမှုနဲ့ပတ်သက်လို့အခြေအတင်ဆွေးနွေးစရာဖြစ်ခဲ့ပါတယ
်တရုတ်စစ်သက်တင်ရင်တွင်နဲ့စစ်ကားဒါဇင်ပေါင်းများစွာဟာရှင်စန်အားကစားယူနာမှာဒီကနေ့ရပ်ထားတာကိုတွေ့ရပါတယ်အဲ့ဒီအားကစားယူဟာတရုတ်ပြည်မကြီးနဲ့ဟောင်ကောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုဆက်ထားတဲ့တရားဒဇင်ပြည်နာမှာရှိတာပါအဲ့ဒီရင်တွေဟာတရုတ်ပြည်သူစစ်အဖွဲ့ဖြစ်တဲ့ပြည်သူလက်နက်ကန်ရဲတပ်ဖွဲ့ပိုင်ကားတွေဖြစ်တယ်ဆိုတာဂျိုဒူးကရယူထားတဲ့ရုပ်ပုံတွေကနေတဆင့်အတည်ပြုထားပါတယ်ဒါဟာတဖက်ချမ်းဟောင်ကောင်ကျွန်းကဒီမိုကရေစီရေးဆန္ဒပြနေသူတွေကိုအင်အားသုံးနှိမ်နှင်မယ်ဆိုတဲ့ချိန်ချောက်မှုတစ်ခုအဖြစ်တချို့ကယူဆပါတယ်ဒီတော့ဒီမှာပဲ UK နိုင်ငံဆိုင်ရာတရုတ်တံတမန်ကြီးလျူရှောင်မင်းကဟောင်ကောင်ကအစွန်းရောက်သူတချို့ဟာဒီမိုကရေစီကိုကာကွယ်ယူပြီးတရားဥပဒေစိုးမိုးရေးနဲ့ငြိမ်မှုပြပြရေးကိုချိန်ချောက်နေတယ်လို့ကြာတာပြည်နေ့ကလန်ဒန်မှာလုပ်တဲ့တင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်အနောက်နိုင်ငံတွေအနေနဲ့ဟောင်ကောင်အရေးမှာဝင်ဆွတ်ဖက်နေတာကိုရပ်ဖို့တံတမန်ကြီးလျူကတိုက်တွန်းပြီးအဲ့လိုရက်ဟာကြောက်တုံးကိုမပြီးကိုချရော့ပေါ်ကိုပြန်ပစ်ချတယ်လို့ဖြစ်မယ်လို့ဆိုပါတယ်အော်ဒူဘလာတရနေ့မှာကြာရောက်မဲ့တရုတ်မျိုးသားနေမတိုင်ခင်မှာဟောင်ကောင်ဆန္ဒပြပွဲတွေကိုပြည်လျောင်လှုပ်တောင်မှုဒါမှမဟုတ်နှိမ်နှင်းဖြိုခွဲတာမျိုးဖြစ်လာနိုင်တယ်လို့လေးလာသူတချို့ကသုံးသပ်ထားပါတယ်
ပ Britain ပိုင်းနဲ့ Gibraltar ကျွန်းမှာထိန်းသိမ်းထားတဲ့ Iran ရင်းနှီးတဲ့ Democrats ဝန်ကိုပြန်မလွတ်ဖို့ American ဆိုရကပြောနေပေမဲ့ Gibraltar အနာပိုင်းတွေရှားသာပြေးနေတော့ကပြန်လွှတ်ပေးလိုက်ပါတယ်။ရေနံစိမ်းတွေ Syria ကိုမတင်ပို့ပါဘူးဆိုတဲ့ Iran ရဲ့အာမခံချက်ရတဲ့အတွက်ဒီသင်္ဘောကိုဆက်ထိန်းသိမ်းထားစရာအကြောင်းမရှိဘူးလို့ Gibraltar ဝန်ကြီးချုပ် Fabian Picardo ကကြေညာချက်ထုတ်ပြန်ပါတယ်။ Iran ရေနံတွေတင်ဆောင်လာတဲ့သင်္ဘောကိုဇူလိုင်လ4ရက်နေ့တုန်းက Britain တော်ဝင် Marine တပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီသင်္ဘောကိုပြန်မလွှတ်ပေးစေချင်ဘူးဆိုတဲ့အရေးလက္ခဏာတွေအမေရိကန်ဘက်ကပြသခဲ့ပေမဲ့တရားဝင်တောင်းဆိုတာမျိုးတွေမရှိခဲ့ဘူးလို့ Gibraltar တရားသူကြီးချုပ်ကပြောပါတယ်။အမေရိကန်ဘက်ကတောင်းဆိုရဲဆိုတဲ့သတင်းထွက်လာတဲ့အတွက်သင်္ဘောပြန်လွှတ်ရေးမလွှတ်ရေး Gibraltar တရားရုံးချုပ်မှဂျာတာပရင်းနေတုန်းကဆုံးဖြတ်မဲ့အချိန်နှောင်းနှောက်နှေးခဲ့တာပါ။ EU ဥရောပသမဂ္ဂရဲ့အရေးယူဒဏ်ခတ်မှုရောအမေရိကန်ရဲ့ပိတ်ဆို့ဒဏ်ခတ်မှုကိုပါ Grace One သင်္ဘောချိုးဖောက်ပြီး Iran ရေနံတွေကို Syria ကိုတင်ပို့နေတယ်လို့ယုံကြည်နေကြပါတယ်။
ကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းနိုင်မီတာ190 kHz 1509နဲ့ပြထုတ်လွှင့်ပေးပါရစေ
။ဒီဝေကနေတောက်ကြညဘက်သတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်လူနည်းစုတွေပေါ်ကျူးလွန်ခဲ့တယ်လို့ဆိုတဲ့ရာဇဝတ်မှုတွေအတွက်ကျူးလွန်ခံရသူတွေအနေနဲ့သူတို့ရဲ့အမြင်စိုးရိမ်ချက်မျှော်လင့်ချက်စတာတွေကိုနိုင်ငံတကာရာဇဝတ်တရားခုံရုံး ICC တရားသူကြီးတွေစီပေးပို့နိုင်တဲ့အကြောင်း ICC ရုံးကဒီကနေ့ထုတ်ပြန်ပါတယ်။အဲဒီလိုပေးပို့နိုင်ရေးအတွက်ပုံနှိပ်ထားတဲ့ပုံစံစာရွက်တွေကိုအင်္ဂလိပ်၊မြန်မာ၊ဘင်္ဂလီဘာသာစကားတွေနဲ့စီစဉ်ပေးထားတယ်လို့ရိုဟင်ဂျာဘာသာစကားနဲ့အတန်သွင်းပြီးပေးနိုင်မှုလည်းလုပ်ပေးထားပါတယ်။ပုံစံမှာဘယ်လိုဖြစ်ဆက်ရမလဲဆိုတာကိုလည်းအဲ့ဒီဘာသာစကားတွေနဲ့ရောအတန်သွင်းထားတဲ့ရိုဟင်ဂျာဘာသာစကားနဲ့ပါရှင်းပြပေးထားတာတွေရှိပါတယ်။ဒါ့အပြင်ဗီဒီယိုရိုက်ယူတာအတန်ဖမ်းယူတာစတဲ့တခြားပုံစံတွေနဲ့လည်းပေးပို့နိုင်တယ်လို့ ICC ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ပေးပို့ရမယ့်နောက်ဆုံးရက်ကတော့2019ခုနှစ်အောက်တိုဘာလ28ရက်နေ့ဖြစ်ပြီးဒီလိုပေးပို့တာမှာအခကြေးငွေပေးပို့မလို့သလိုကိုယ့်ရဲ့ဆန္ဒသဘောထားအရပေးပို့နိုင်တယ်လို့ပြောထားပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်အနေဆုံးအဆင့်2016ခုနှစ်အောက်တိုဘာလ9ရက်နေ့ကတည်းကစလို့ကျူးလွန်ခဲ့တယ်ဆိုတဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရေးခွင့်ပြုချက်ပေးဖို့ ICC ရှေ့နေဖာတူဘင်ဆိုတာကဒီနှစ်ဇူလိုင်လ4ရက်နေ့မှာတင်ပြထားတာပါ။ရိုဟင်ဂျာလို့ခေါ်ဝေါ်တာကိုလက်မခံတဲ့မြန်မာအစိုးရကတော့မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့အတွက် ICC အနေနဲ့စုံစမ်းစစ်ဆေးပိုင်ခွင့်မရှိဘူးလို့ပြောထားတယ်လို့ဘယ်လိုစုံစမ်းစစ်ဆေးတာမျိုးကိုမှပူးပေါင်းလှုပ်ဆောင်မှာမဟုတ်ဘူးလို့လည်းပြောထားပါတယ်။
ပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသကနှစ်ဖက်ပိုင်းခြားထားတဲ့စီးကိုကျော်ပြီးအိန္ဒိယတပ်ဖွဲ့တွေကပစ်ခတ်ခဲ့တာကြောင့်ပါကစ္စတန်စစ်သားနောက်တစ်ယောက်သေဆုံးသွားတယ်လို့ပါကစ္စတန်ဘက်ကပြောပါတယ်။ဒါကြောင့်24နာရီတောင်မပြည့်ချိန်အတွင်းမှာဒီသေဆုံးတဲ့ပါကစ္စတန်စစ်သား6ယောက်ရှိသွားပါပြီ။ပါကစ္စတန်ကြီးတပ်ပြောခွင့်ရဗိုလ်ချုပ်အာစစ်ဂါဖောကအမိမြေရဲ့ရဲရင်နဲ့နောက်ထပ်သားကောင်းတစ်ယောက်တာဝန်ထမ်းဆောင်ရအသက်ပေးသွားတယ်လို့ဒီနေ့ Twitter ပေါ်မှာရေးပါတယ်။ဂျာတာပရင်းတွေကလည်းပါကစ္စတန်အုပ်ချုပ်တဲ့ကက်ရှမီးယားဘက်ခြမ်းကိုအိန္ဒိယဘက်ကပစ်တာကြောင့်ပါကစ္စတန်အရသား2ယောက်နဲ့စစ်သား3ယောက်သေဆုံးတယ်လို့ပါကစ္စတန်စစ်တပ်ရဲ့ရဲဘက်ကပြောပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်ကြတဲ့အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံလုံးကကက်ရှမီးယားဒေသတစ်ခုလုံးကိုသူတို့သူပိုင်ကိုပိုင်ပြောပြီးတော့အငင်းပွားနေတာဖြစ်ပါတယ်။အိန္ဒိယကကက်ရှမီးယားဒေသရဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုပြီးခဲ့တဲ့သတင်းပတ်မှာပြန်လည်ရုပ်သိမ်းလိုက်ပြီးကလေးကနှစ်နိုင်ငံအကြားဆက်ဆံရေးတင်းမာနေတာပါ။နောက်ထပ်တပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုအိန္ဒိယအစိုးရကကက်ရှမီးယားဒေသမှာထထထားပါတယ်တခါမှမရှိဘူးတဲ့လုံခြုံရေးတင်းကျပ်မှုနဲ့ကန့်သက်ပိတ်ပွေမှုတွေလှုပ်ထားတာလည်းဆက်နှစ်ရရှိပါပြီအထူးသဖြင့်တော့တောက်ချာနေဝိပုစုတောင်းပွဲတွေအပြီးမှရုံရင်ဆန်ခတ်အကြမ်းဖက်တဲ့အခြေအနေတွေဖြစ်မလာအောင်တားဆီးနိုင်ဖို့လုံခြုံရေးကိုတင်းကျပ်ထားခဲ့ပါတယ
်ကွန်ဂိုနိုင်ငံတောင်ပိုင်းကီဘူးကီနယ်မှာပထမဆုံးအကြိမ်ဖြစ်အီဘိုလာရောဂါဖြစ်ပွားသူအနည်းဆုံး2ဦးတည်းက2ဦးတေဆုံးသွားပြီလို့ကွန်ဂိုတာဝန်ရှိသူတွေကအတည်ပြုထားပါတယ်အီဘိုလာရောဂါပြန့်နှံ့ဖြစ်ပွားနေတာတစ်နှစ်ကြာပြီဖြစ်တဲ့ကွန်ဂိုနိုင်ငံမှာဒီရောဂါကြောင့်တေဆုံးသူ1800ကျော်ရှိပါပြီကွန်ဂိုနိုင်ငံမှာမတိမငင်ဖြစ်နေတာကြောင့်အီဘိုလာရောဂါတွေကိုကုသရေးမှာအာဏာပိုင်တွေအခက်တွေ့နေရပါတယ်။ဒါ့အပြင်လူတော်များများကအီဘိုလာရောဂါကိုတကယ်အစ်စ်မှန်ရောဂါတစ်ခုဖြစ်မယူဆကြပါဘူး။ရောဂါရှိနေသူတွေဟာဆေးကုသမှုခံရစားအိမ်မှာပဲနေကြတာကြောင့်ရောဂါပြန့်ပွားစေပါတယ်။အီဘိုလာတိုက်ဖျက်ရေးလူဆောင်ချက်တွေမှာလည်းသိပ်ကူးဆက်လွယ်တဲ့ရောဂါပိုးမပြန့်ပွားအောင်ကြိုတင်ကာကွယ်တဲ့အနေနဲ့ကျန်းမာရေးလူသားတွေကအထူးသတိထားပြီးလူဆောင်တာကြောင့်ဒေသခံတွေတန်ရဖြစ်တာကိုရင်ဆိုင်ရပြီးအခက်တွေ့ရပါတယ်။အီဘိုလာရောဂါပိုးဟာရောဂါကြောင့်သေဆုံးသွားသူရဲ့ခန္ဓာကိုယ်ကထွက်တဲ့အရည်ကနေတဆင့်တောင်မှကူးစက်နိုင်တဲ့အတွက်သေဆုံးသူတွေကိုမြေမြုပ်သူချူတာတော်မှအန္တရာယ်ကင်းအောင်အထူးသတိထားပြီးလုပ်ကြရတာပါ။2014ခုနှစ်ကအာဖရိကအနောက်ပိုင်းဒေသမှာနှစ်နှစ်ကြာအီဘိုလာရောဂါပြန့်နှံ့ဖြစ်ပွားပြီးလူပေါင်း1000ကျော်သေဆုံးခဲ့ရပြီးကြတဲ့အခါဆိုရင်လက်ရှိရောဂါပြန့်ပွားမှုကိုအဆိုးဆုံးလို့သတ်မှတ်ထားပါတယ်။
ကမ္ဘာစီးပွားရေးကျဆင်းနိုင်တယ်ဆိုရယ်စိုးရိမ်မှုတွေနှင်းငယ်ကျော်သွားတာနဲ့အတူဒီကနေ့အာရှဥရောပနဲ့အမေရိကန်အစုရှယ်ယာဈေးတွေမှာဈေးတွေနှင်းငယ်ပြန်တက်ပါတယ်။အာရှကအဓိကအစုရှယ်ယာဈေးတွေဖြစ်တဲ့ဟန်ဆန်းနဲ့နီကေးအစုရှယ်ယာဈေးတွေဒီကနေ့ဈေးအတက်နဲ့ဈေးပိတ်ပါတယ်။ကြာသပတေးနေ့ကဈေးတွေကျခဲ့ပေမဲ့ဒီကနေ့ပြန်တက်တာပါ။ဥရောပကအဓိကအစုရှယ်ယာဈေးတွေအလုံးနီးပါးလဲဈေးတွေတက်နေပါတယ်။အမေရိကန်ဈေးကွက်မှာလည်းဒီအစုရှယ်ယာဈေးတွေတက်နေပါတယ်။အမေရိကန်ဗဟိုဘဏ်ကငွေစုလက်မှတ်တွေရဲ့နှစ်တိုအတိုးနှုန်းကို1/8အတိုးနှုန်းထက်ကိုဗုဒ္ဓဟူးနေ့ကမြင့်ခဲ့တာကြောင့်စီးပွားရေးကျဆင်းမဲ့အလားအလာဖြစ်နိုင်တယ်လို့ယင်းနှိမ့်မြှုပ်နှံသူတွေဆိုရင်ပြီးတော့အစုရှယ်ယာဈေးတွေတစ်ချိန်တိုးကျခဲ့တာပါဒါပေမဲ့အမေရိကန်လက်လီအယောင်ဈေးကွက်မှာဝယ်လိုအားတက်နေတယ်ဆိုတော့အစီရင်ခံစာတစ်ခုကြာသပတေးနေ့ကထွက်လာတာကြောင့်ကမ္ဘာစီးပွားရေးရှေ့အလားအလာပေါ်ဆိုရင်နေကြတဲ့ယင်းနှိမ့်မြှုပ်နှံသူတွေစိတ်သက်သာရာရခဲ့ပါတယ်အမေရိကန်မှာဇွန်လလအတွင်းလက်လီအယောင်အားဟာခမန်းထားတာထက်ကိုပိုပြီးတော့ 3.8 ရာခိုင်နှုန်းတက်ခဲ့ပါတယ်။ဝယ်ယူစားသုံးသူတွေဘက်ကဝယ်လိုအားတက်လာပေမဲ့စီးပွားရေးဆိုင်ရာယင်းနှိမ့်မြှုပ်နှံမှုနဲ့ကုန်ထုတ်လုပ်မှုလုပ်ငန်းတွေကတော့အားနည်းနေဆဲဖြစ်ပါတယ်။အဓိကအကြောင်းကအမေရိကန်နဲ့တရုတ်ကြားဖြစ်နေတဲ့ကုန်သွယ်ရေးစစ်ပွဲတွေကြောင့်ဆိုရင်နေကြတာဖြစ်ပါတယ်ရှင
်။တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ပြည်ဦးလွင်နဲ့နောင်ချိုမြို့နယ်အတွင်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဘွဲ့ရဲ့ပူးပေါင်းတိုက်ခိုက်မှုတွေအတွင်းထိခိုက်ပျက်စီးမှုတွေနဲ့လုံခြုံရေးအခြေအနေကြောင့်ကုန်သွယ်ရေးလမ်းကြောင်းတွေရပ်ဆိုင်နေတယ်လို့ခရီးသည်တွေလည်းတောင်းတင်နေကြပါတယ်။ဆောက်လုပ်ရေးဝန်ကြီးဌာနကတော့ပျက်စီးသွားတဲ့အဓိကတံတားကိုရပ်ပိုင်းတွင်ပြန်ဆောက်ဖို့ကြိပေးပါတယ်။မြန်မာအစိုးရဘက်ကတော့ဒီတိုက်ခိုက်မှုကြောင့်ငြိမ်းချမ်းရေးအလားအလာတွေထိခိုက်လာနိုင်တယ်လို့ဒီကနေ့ပဲသတိပေးပါတယ်။အပြည့်အစုံကိုမိုးစောပြောပြပေးပါရှင်။
ဟုတ်ကဲ့မန္တလေးတိုင်းဒေသကြီးပြည်ဦးလွင်နဲ့ရှမ်းပြည်နယ်နောင်ချိုမြို့နယ်အတွင်းကိုကြာသပတေးနေ့ကတရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့တွေကတိုက်ခိုက်ချိန်မှာဂုတ်တွင်းတရမိုင်းခွဲဖျက်ဆီးခံခဲ့ရတဲ့အတွက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းကြောင်းရပ်ဆိုင်သွားခဲ့တယ်လို့ခီးသွွားတွေလည်းအသွားအလာပြတ်တောက်ခဲ့တာပါဒါပေမဲ့လည်းဆောက်လုပ်ရေးဝန်ကြီးဌာနကတော့ငရဲ့အတွင်းမှာနှစ်လန်းသွားဘေးလီတရကိုတိစောက်သွားမှာဖြစ်ကြောင်းထုတ်ပြန်ကြေညာခဲ့ပါတယ်ဒီကနေ့နေခင်းမှာဂုတ်တွင်းတရားကိုရှမ်းပြည်နယ်ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ကလာရောက်စစ်ဆေးခဲ့ပြီးလက်ရှိအခြေအနေကိုနောင်ချိုမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမြင့်စွေကအခုလိုပြောပါတယ်
။ဒီနေ့ကမနေ့ပိုင်းကျွန်တော်တို့အဲဒီဂုတ်တွင်းကိုသွားတယ်ပေါ့နော်။ရှမ်းပြည်နယ်ဝန်ကြီးနဲ့ဒီနေ့နေ့လည်းပဲကျဝန်ကြီးချုပ်လာတယ်။အလုံးသွားစစ်ဆေးတော့မိုင်းကလောလောဆယ်ကတော့ထောင်ထားတဲ့နှလုံးတော့ရပြီပေါ့။ဟိုတရားကိုထောင်နေမိုင်းကြီးမကွဲတဲ့မိုင်းပေါ့နော်။ကျန်တာဆက်ပြီးတော့ရှာရအောင်ပါပေါ့ဒီနေ့တနာ ਈ ဝဲနှစ်နာရီတိအောင်ရတဲ့သတင်းပေါ့တရားဆောင်မှာတော့သူတို့9ရက်လောက်ကြာလိမ့်မယ်ပေါ့ဟိုသူတို့ပြောပေါ့လေနော်အဲ့ဒီတရားပေါ်ကိုအပေါ်ကနေပြီးတော့တန်ပြားထူထူနှစ်ထပ်ခံပါပေါ့နှစ်ထပ်ခံပြီးတော့သူကကားတငယ်မောင်းရအောင်သူတို့ဒီ9ရက်အတွင်းပြီးအောင်လုပ်မယ်ဟာကိုငါးကြီးတည်းကတော့မောင်းလို့မရသေးဘူးပေါ့လေနော်ဒီနေ့နေအလုံးအချင်းကြီးကတော့ကောင်းသွားပါ
မနေ့တုန်းကတိုက်ခိုက်မှုအတွင်းမှာတမ်ရော်ကအရာရှိစစ်သည်9ဦးကြာဆုံးပြီး2ဦးဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ဝင်3ဦးကြာဆုံး2ဦးဒဏ်ရာရပြီးတေဆုံးသူအရက်သား3ဦးဒဏ်ရာရသူ10ဦးစုစုပေါင်းတေဆုံးသူ15ဦးနဲ့ဒဏ်ရာရသူ13ဦးရှိခဲ့ကြောင်းလည်းနိုင်ငံတော်တမ်ရာယုံပြောရေးဆိုခွင့်ရှိသူဦးစော်ထေးကဒီကနေ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်တမ်ဘောဒရင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဘုံမှုကျုပ်ဇော်မင်းထွန်းကတော့တိုက်ခိုက်မှုတွေကြုံနေရတဲ့နယ်မြေကနောက်ဆုံးအခြေအနေတွေကိုအခုလိုပြောပါတယ
်ကျွန်တော်တို့ဆက်ပြီးတော့နယ်မြေနဲ့ပတ်သက်ပြီးလုံခြုံရေးဆက်လက်ဆောင်ရွက်နေကြုံပဲရှိသေးတာဒီနေ့ထူးခဲ့ခြင်းတော့မရှိပါဘူ
းမူဆယ်နန်းခန့်နယ်စပ်ကုံသွေးဇုံကတာဝန်ရှိသူတဦးကတော့ဒီလ15ရက်နေ့တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်မှာတရုတ်မြန်မာနယ်စပ်ကုံသွေးရေးဟာလုံးဝရပ်ဆိုင်သွားကြောင်းပြောပါတယ်
ကျက်သွားတော့ကျက်သွားဘာလို့ဒီတလမရှိအောင်တော့ရှင်ပါလေဒါကအတက်ကောအရှင်အောင်အဲ့မှာဟိုပါဖြစ်သွားတော့ block ဖြစ်သွားတော့တာလေရှင်းတဲ့ကောင်တက်တဲ့ကလည်းဘယ်တော့မှတက်လို့မရတော့ဘူးလေ
မူဆယ်မျိုးကကုန်စီတိုင်းပိုင်ရှင်တူဦးကတော့သူတို့အခက်ခဲကိုအခုလိုပြောပါတယ
်လက်တော်အနေထားဆိုရင်တော့ကျွန်တော်တို့ဒီအပေါ်ကကုန်ပစ္စည်းတွေပေါ့ကုန်ငယ်တွေရဲ့သူတို့ဘုံသာဝယ်ထားတဲ့ပစ္စည်းတွေကကျွန်တော်ကိုယ်တော်နေမှာအကုန်ပိတ်နေတာပေါ့ကွာကားကြီးကကားလမ်းကြောင်းပေါ်ဆင်းလို့မရတော့အဲ့အဲ့ဆာတော့ရှိတယ်ပေါ့တရုတ်ပစ္စည်းတော့ဟုတ်ကဲ့ပေါ့မန္တလေးဘက်ကတက်တဲ့ဟာကလည်းကိုလက်မရလို့သေးကိုတက်လို့မရသေးဘူးဗန်းကကိုတွင်းတားသွားအတီးကမင်းဖြစ်နေတော့လေတက်တဲ့ကားလည်းတက်လို့မရအောင်ဆင်းတဲ့ကားလည်းဆင်းလို့မရအောင်အလုံးစုံတော့ပိတ်ကြည့
်ကားလန်းတွေပိတ်ဆို့နေချိန်မှာပဲမန္တလေးလားရှုမီယထအသွာလာဟာလည်းဒီကနေ့ကစတင်ပြီးရပ်ဆိုင်ထားကြောင်းနဲ့ဘယ်နှစ်ပြန်ထွက်မယ်ဆိုတာမသိသေးကြောင်းမန္တလေးဘူရာယုံကတာဝန်ကျဝန်ထမ်းတဦးကပြောပါတယ်
ထွက်ဖို့ဒီနေ့လက်မနဲ့လည်းမထွက်ဘူးရှင့်ဟိုဘက်မှာချင်းနေသိမ့်မကောင်းသေးလို့ပါ အဲ့ဒါမသိသေးဘူးရှင့်မနေ့ကမှပြန်မေးပါဦး
မန္တလေးလာရှိယထားပြန်ထွက်မဲ့နေရက်ကိုမေးမြန်းနိုင်ဖို့မန္တလေးရုံပိုင်ကျုံးနဲ့မြေထားတိုင်းရုံးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒီလ15ရက်နေ့တိုက်ခိုက်မှုဖြစ်ပွားချိန်မှာတီဘောမြို့ကိုနိုင်ငံသားခီးတဲ့90လောက်ရောက်ရှိနေခဲ့ပါတယ်လက်တလုံးမှာတော့ကားနဲ့ယထာအသွာလာတွေရဆိုင်နေတာကြောင့်လာရှိုကတဆင့်လေချောင်းနဲ့ခေါ်ယူဖို့ပြင်ဆင်နေကြောင်းမြမခီးသွွားလုပ်ငန်းရှင်များအသင်းမန္တလေးဇုံဥက္ကဋ္ဌဦးမျိုးရီကပြောပါတယ်
သူတို့ဒီအယောက်90လောက်ရှိပါတယ်နိုင်ငံသားလေကားလမ်းလည်းပြေးထားတယ်ယထာလည်းမထွက်ဘူးဆိုတော့သူတို့ကဗန်လေးနဲ့ရန်ကုန်ကိုပြန်ရမှာဘာလို့ဆိုတော့သူတို့ရဲ့ flight condition တွေကဘန်ကောက်ရှိမယ်စသဖြင့်ပေါ့နော်အဲ့လိုရှိနေတဲ့ဆိုတဲ့အခါကျတော့ကျွန်တော်တို့ကလာရှူကနေပြီးတော့အဲကံဘောဇာနဲ့ flight နဲ့မန္တလေးနဲ့ရန်ကုန်ကိုပြန်ထွက်ဖို့ကျွန်တော်တို့စီစဉ်ထားပြီးပါတယ်မနေ့က
နိုင်ငံတော်တမရာယုံပြောရေးဆိုခွင့်ရှိသူဦးစော်ထေကတော့မနေ့တုန်းကတိုက်ခိုက်မှုကိုအကြမ်းဖက်လို့ရဖြစ်သတ်မှတ်ကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တယ်လို့ဒီလို့ရဟာငင်းချမ်းရေးကြိုးပမ်းမှုတွေကိုထိခိုက်စေကြောင်းလည်းအခုလိုပြောပါတယ
်ဒီလိုမျိုးအကြမ်းဖက်လို့ရတဲ့လုံတာကငင်းချမ်းရေးလုပ်ငန်းစဉ်ကိုကြီးကြီးမားမားထိခိုက်စေတယ်အဲ့တော့နောက်နှစ်ဖက်ငင်းချမ်းရေးကိုတကယ်လိုလားတဲ့ဆန္ဒပေါ့နော်နောက်တစ်ခုကဒီလိုမျိုးဆွေးနွေးပွဲတွေကျင်းပစဉ်ကာလကိုကျွန်တော်တို့အများထုတ်ခြင်းမပြုဘဲနဲ့စိတ်ရင်းစိတ်နာပန်းနဲ့ဇဝဲဝိုင်းကကျွန်တော်တို့မြန်မြန်ဆန်ဆန်ဆွေးနွေးတာကအကောင်းဆုံးဖြစ်မယ်ဒီဟာကိုလည်းကျွန်တော်တို့သက်ဆိုင်တဲ့ခေါင်းဆောင်တွေအားလုံးကိုလည်းကျွန်တော်တို့အနေနဲ့တိုက်တွန်းခြင်းပါ
တမရော့ဘက်ကတော့တိုက်ခိုက်မှုတွေမကြုံရခင်တရက်အလိုမှာတစ်ဖက်သက်ပြစ်ခတ်ရစဲရေးကြီးညာထားတာကိုငင်းချမ်းရေးအတွက်ထိထိရောက်ရောက်အသုံးချဖို့တိုက်တွန်းခဲ့တာပါဒါပေမဲ့လည်းမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဘက်ကတော့သူတို့နယ်မြေတွေမှာစစ်တပ်ကထိုးစစ်ဆင်နေတာကြောင့်လက်တုံပြန်လာဖြစ်ကြောင်းပြောဆိုထားကြပါတယ်ခင်ဗျာ
ကိုမိုးစောပါရှင်ဒီလိုမျိုးပြင်းဥလင်တဲ့နောင်ချိုမြို့တွေမှာမြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ပူးပေါင်းတိုက်ခိုက်ခဲ့တဲ့အကြောင်းရင်းတွေထဲမှာတော့ရခိုင်ပြည်နယ်အတွင်းအေအေတိုင်းရင်းသားလက်နက်ကိုင်အဖွဲ့စစ်ရေးအရေးနိုင်လာနေတာဟာလဲဒဇယ်တပိုင်းဖြစ်နေပါဝင်ကြောင်းမြန်မာစစ်တပ်ကပြောဆိုလိုက်ပါတယ်လက်တလုံးမှာလဲရခိုင်လက်နက်ကိုင်အဖွဲ့အေအေနဲ့နေစဉ်ရက်ဆက်ဆိုသလိုတိုက်ခိုက်မှုတွေရှိနေတယ်လို့တပ်မတော်ဘက်ကပြောပါတယ်အပြည့်အစုံကိုတော့နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါမန္တလေးတိုင်းပြည်ဦးလင်မြို့ကသမတော်နီးပညာတက်ကူလိုနဲ့ရှမ်းပြည်နယ်နောင်ချိုမြို့နယ်ဂုတ်တွင်ရေကင်းစခန်းပါဝင်နေရာ၅ခုမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေတချိန်တည်းလူလူတိုက်ခတ်ခဲ့တာဟာနိုင်ငံရေးယူရချက်ထက်အကျိုးစီးပွားပေါ်အခြေခံတိုက်ခတ်ခဲ့တာဖြစ်ကြောင်းသမတော်ကပြောဆိုလိုက်တာပါလုံချုံရေးတပ်ဖွဲ့ဝင်တွေနဲ့အရတားအချို့အပါအဝင်လူ၅ယောက်ထက်မနည်းသေဆုံးခဲ့ရတဲ့တိုက်ခတ်မှုတွေဟာမကြာသေးခင်ကအာဏာပိုင်တွေရဲ့မူရေးဆေးဝါးနှိမ်နင်းမှုတွေဖြင့်ရခိုင်နဲ့ချင်းပြည်နယ်တွေမှာအေအေဖွဲ့စစ်ရေးရအရေးနိုင်လာတဲ့အတွက်လက်တော့ပြန်လာဖြစ်ကြောင်းလဲတပ်မတော်တရင်မှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စော်မင်းထွန်းကအခုလိုပြောပါရယ
်ဒီကတော့ဆိုင်နာရှိနေတဲ့အိုက်ဖွဲ့တွေကိုဆုံးတိုင်းတော့သူရဲ့ထိုးစီဝါရေးစီးရင်းတွေသူရဲ့စေဘာ UN စေဘာအေဖူဆောင်တဲ့ဒီရဲ့အကြောင်းပေါ့နော်အဲဒီနဲ့ပတ်သက်ပြီးတော့ဆိုင်စီရမရာစီလက်ရှိတယ်သူရဲ့အမှန်တန်ပေါ့နော်ဟိုလည်းဆိုင်စီရမရာဒီရင်ကျွန်တော်တို့အပိုင်းပါဆက်တောက်တော်မြောက်ဦးပဲပါတယ်သူလေးကြီးရဲ့ဆန်းနေရာကြီးဆန်းနေစိမ့်ရမှာဒါနဲ့ပတ်သက်တာကိုရေးနေတာလေဒါကြောင့်မလို့ဒီကအတွင်းပတ်မှာစိတ်ရေးမတာတော့ကြောင့်နောက်တော့လို့အတင်းထိုက်ခိုက်ခဲ့တဲ့ဟာဆက်ပေါင်းရလာတော့ပြီးအောင
်ပြီးကြတဲ့ဩဂုတ်လ10ရက်နေ့ကရခိုင်ပြည်နယ်ရတိတောင်မြို့နယ်အတွင်းရက်ခွန်တန်ကြေးရွာအုံချိုးရေးမှုနေကိုလုံချုံရေးတပ်ဖွဲ့ဝင်တွေကနေဝေရောက်စစ်ဆေးရှာဖွေခဲ့ရမှာ WY စာရမ်းပါစိတ်ကြွယူသွဆေးပြားနှစ်တန်းခွဲနဲ့ဆစ်လက်နဲ့ပစ္စည်းတွေတင်စီရရှိခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်စစ်မျက်နှာတွင် AA ဖက်ကနေစစ်ရေးရအေးနိုင်လာတဲ့ဆိုတဲ့ပြောဆိုချက်နဲ့တမတော်ရဲ့ထုတ်ပြန်ချက်ပေါ်မှာ AA ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုညင်းဆိုခဲ့ပါတယ
်။ရသားတွေမရှိတဲ့ဥစ္စာမှာနော်ဗမာစစ်တပ်ကအဲ့ဒီလက်နက်ပစ္စည်းတွေမူရေးကြောရရတဲ့ဒီဥစ္စာကဒါအဲ့လိုရုပ်တိမတန်တဲ့ကိစ္စပဲ။ဘီလာသားကမှလည်းအဲ့လိုမျိုးအိမ်မှာထားရေးမှာမဟုတ်ဘူး။စစ်ရေးအရာအေးနည်းနေတယ်လဲဆိုတဲ့ဥစ္စာတော့ဘသူအေးနည်းနေတယ်လဲမြင်ပြမှာဆိုတဲ့ဥစ္စာကတော့ဗမာစစ်တပ်ဘက်ကပိုတိတာပေါ့။ဗမာစစ်တပ်ဘက်ကအထူးအခက်အကြဆုံးကဒီဇွန်ရဲ့ဇူလိုင်ရဲ့ဩဂတ်ဒီပထမပတ်ပေါ့နော်။သူတို့ဒီစန်းချင်းတန်ကြဆုံးတဲ့ဥစ္စာတွေရှိတယ်။နော်အရင်၄လ၅လတိုက်ခဲ့တဲ့ဥစ္စာတွေအထူးကြဆုံးမှုကပုံများတယ်လို့တော့မပြောလို့ရဘူး။
မြောက်ပိုင်းမဟာမိတ်ဖွဲ့၃ဖွဲ့အနေနဲ့ကတော့ရခိုင်လက်နက်ကိုင်အေဖွဲ့ကိုထိုးစစ်ဆင်တိုက်ခိုက်နေတာကိုရပ်တန့်ဖို့နဲ့ထိုးစစ်ဆင်လှုပ်ရှားမှုတွေကိုဆက်လက်ပြုလုပ်နေမယ်ဆိုရင်ပေါ်ပေါက်လာမဲ့နောက်ဆက်သွဲစူးကျူးတွေဟာတပ်မတော်ရဲ့တာဝန်ဖြစ်မယ်လို့ဩဂုတ်လ၁၂ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။တချိန်တည်းမှာပဲမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ချင်းမြင့်နယ်ပလက်ဝါမြို့နယ်ဘက်မှာစိုက်ပွဲတွေနေ့စဉ်ရက်ဆက်ဆူဆူလို့ဖြစ်ပွားနေကြောင်းလဲတပ်မတော်ပြောခွင့်ရသူဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်။
တော့ဘက်မှာတော့ကျွန်တော်တို့ရေးစင်ကောင်းကြီးကတော့ကျွန်တော်တို့ထိပြမှုဖြစ်နေတာရှိတယ်။
ချင်းမီနယ်ပလဝမြို့နယ်ဘက်မှာမနေ့ကတိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေပြန်ကြားရေးတာဝန်ခံခိုင်တုခကလည်းအတည်ပြုပြောပါရယ်။အုံကုလဆက်သုံးရက်နေ့မှာဘုံလူကျိုးမြို့နယ်အထက်မြတ်လှဲရွာအနောက်မြောက်ဘက်တောင်တန်းပေါ်မှာနဲ့အုံကုလဆက်လေးရက်နေ့မင်းပြမြို့နယ်နရန်ရွာနဲ့ကန်ရွာကြားနရန်လမ်းခွဆုံမှာရခိုင်လက်နက်ကန်အေဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားမှုရှိခဲ
တော်တာရှင်များရှင်ပြည်ဦးလွင်နဲ့နောင်ချိုမြို့တွေမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရသားတချို့အသေးဆုံးခဲ့ရတဲ့တိုက်ခိုက်မှုတွေဟာတပ်မတော်ရဲ့ထိုးစစ်တွေကြောင့်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပြောဆိုခဲ့တယ်လို့မြမစစ်တပ်ဘက်ကတော့မကြသေးခင်ကမိုးရေစေဝါနှိမ်နင်းမှုတွေကိုမကျေနပ်လို့လက်တုံပြန်တာဆိုပြီးဆွဆွဲထားပါတယ်။ငြိမ်းချမ်းရေးဆွေးနွေးဖို့ပြောနေချိန်မှာပဲမြို့ပြဒေသတွေအထိတိုက်ပွဲတွေကျယ်ပြန့်လာနေရတာဘာကြောင့်များပါလဲ။အပြန်အလှန်ဆွဆွဲနေုံနဲ့မပြေလည်နိုင်မဲ့ပြဿနာကိုလက်တွေဖြေရှင်းနိုင်မဲ့နီလန်ဘာတွေရှိမလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1239-232-9554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။ကြံညာအတွက်သတင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုလာမယ့်ဩဂုတ်လ22ရက်နေ့မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုစပြီးတော့လက်ခံမှုအစီအစဉ်ဖြစ်နေကြောင်းတမရာယုံပြောရေးဆိုခွင့်ရှိသူကဒီကနေ့နေပြည်တော်မှာပြောဆိုလိုက်ပါတယ်။ပထမဆုံးစလက်ခံနိုင်မဲ့စီးရင်ကိုဘင်္ဂလားဒေ့ရှ်အစိုးရကိုမြန်မာဘက်ကပေးပို့ထားပြီးဖြစ်ပေမဲ့လို့ပြန်မတုံ့ပြန်သေးလို့နောက်သတင်းပတ်ထဲမှာအကြောင်းကြားပေးဖို့မြန်မာဘက်ကပြောထားပါတယ်။နေရက်ပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်လို့တော့ဘင်္ဂလားဒေ့ရှ်တာဝန်ရှိတဲ့သူတွေဘက်ကအခုချိန်ထိတိတိကျကျပြောဆိုတာမျိုးတော့မရှိသေးပါဘူး။အကြောင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ပေးပို့ထားပါတယ်။
ကျန်ခဲ့တောက်ကြနေဩဂုတ်လ9ရက်ကဘင်္ဂလားဒေ့ရှ်တံဘက်ကိုဒုက္ခသည်တွေပြန်လက်ခံရင်းနဲ့ပတ်သက်ပြီးမြန်မာဘက်ကအစင်သင်းဖြစ်နေတဲ့အကြောင်းပြောဆိုခဲ့ပေမယ့်ဘင်္ဂလားဒေ့ရှ်ဘက်ကအကြောင်းသုံးဆုံးတရားပြန်ကြားလာတာမရှိသေးကြောင်းသမ္မတရုံးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးစော်ချေကဒီနေ့နေပြည်တော်သမ္မတအိမ်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမီဒီယာတွေကိုပြောခဲ့တာဖြစ်ပါတယ်သူကအခုလိုပြောခဲ့တာပါ
2018ခုနှစ်နိုဝင်ဘာလ23ရက်နေ့ပေါ့နော်အဲ့ဒီခေတ်ကလည်းကျွန်တော်တို့လက်ခံဖို့အသင့်ပြင်ဆင်ထားပြီးဖြစ်ပါတယ်သို့တော်လည်းအကြောင်းအကြောင်းကြောင့်ကျွန်တော်တို့မလာတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကသုံးတုပ်ပေးထားတယ်။ဒုတိယတုပ်ပေးထားတဲ့2-2-3-2ပေါ့နော်။ဒီတဲကနေမှစစ်စစ်ပြီးပြန်လဲလက်ခံဖို့ကျွန်တော်တို့အသင်းဆိုတဲ့ဟာပေးထားတဲ့ရေတွက်ကအလုံးပေါင်း3450ခုရှိပါတယ်။အဲ့ဒါကိုလည်းကျွန်တော်တို့အုပ်စုခွန်လက်ကူးနဲ့ပြန်ပြီးလက်ခံမယ်ဆိုလို့ကျွန်တော်တို့ပို့ထားပါအစိုးပြုထားတယ်။ပြန်နေရချထားတဲ့အချိန်မှာတပွဲတပြားစီတယောက်တည်းနဲ့တယောက်တည်းနဲ့အလုံးမဖြစ်ပဲလူစုစုစုစုနဲ့နေလို့ရအောင်။အဲ့ဒါမျိုးလေးနဲ့ကျွန်တော်တို့အစိုးပြုတာဖြစ်တယ်။ဒီ3450ခုကိုပြန်ပြီးတော့လွှဲပြောင်းမယ်ဆိုရင်ကျွန်တော်တို့ချက်ချင်းလက်ခံနိုင်ပါမယ
်ပထမအတုပ် 8,000 ကျော်နဲ့တတိယအတုပ် 25,000 ကျော်ကိုလည်းစီစစ်ပြီးနှစ်ပတ်အတွင်းမှာလက်ခံသွားမယ်ဆိုတာကိုဘင်္ဂလားဒေ့ရှ်တန်မတ်ကိုပြောခဲ့ပေမဲ့အခုကာလတည်းဘင်္ဂလားဒေ့ရှ်မှာဘာသာရေးရက်ရှိရုံးပိတ်ရက်ရှိလို့နောက်တစ်ပတ်တည်းမြန်မာအစိုးရကိုပြန်အကြောင်းကြားပေးဖို့ပြောထားကြောင်းညွှန်ကြားမှုချုပ်ဦးစော်ထေကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါဒုက္ခသည်တွေပြန်လက်ခံရင်းနဲ့ပတ်သက်လို့နိုင်ငံသားရေးဝန်ကြီးဌာနအဓိကဆက်သွယ်ပေးနေတာဖြစ်ပြီးနိုင်ငံသားရေးဘက်ကအကြောင်းပြန်ကြားလာတာမရှိသေးဘူးလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်ညရာချထားရေးဝန်ကြီးဌာနဒုတိယအမြဲတမ်းအတွင်းဝင်ဦးနေဝင်က VOA ကိုပြောပါတယ
်ကျွန်တော်တို့ဘက်ကတော့ဟိုဘက်ကတော့နိုင်ငံသားဝန်ကြီးဌာနရဲ့လမ်းကြောင်းဝတ်တစ်စိမ့်ပဲကျွန်တော်တို့ဆက်သွယ်နေရတာလေဟိုဘက်ကဘာမှမဟုတ်ဘူးအဲနိုင်ငံသားရေးဝန်ကြီးဌာနကိုပြန်လာခြင်းမရှိသေးဘူးဒီနေ့ဒီပေါ့ကျွန်တော်ဘက်ကတော့အကုန်လုံးကဝန်ရည်ကြီးဖြစ်နေပါတို့ဘက်ကတော့မလာနိုင်တာဖြစ်နေပါဘူးနော
်ဒုက္ခသည်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာကတရားဥပဒေတွေနဲ့အညီအရေးယူဆောင်ရွက်တာတွေမရှိလို့အားမရရဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခဲ့တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့42ကြိမ်မြောက်အစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောခဲ့တာပါ2019ကရခိုင်ပြည်နယ်အတွင်းမွတ်စလင်အများစုနေရာတွေမှာအကြမ်းဖက်မှုတွေရှိခဲ့လို့တိုင်းနယ်ချီရဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ရတယ်လို့နိုင်ငံတကာသတင်းဌာနတွေမှာဖော်ပြကြပါတယ်အခုချိန်ထိနှစ်နိုင်ငံညှိနှိုင်းမှုတွေမပြေလည်သေးလို့နေရာပြောင်းရေးကိစ္စတွေအကောင်အထည်မပေါ်သေးတာဖြစ်ပါတယ်
ကိုစောထပ်ပါရှင်အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားတဲ့ဒုက္ခသည်တွေကိုနေရရင်ပြန်လည်ပို့ဆောင်နိုင်မှုမြန်မာနဲ့ဘင်္ဂလားဒေ့ရှ်အနာပိုင်းနေရှေ့သတင်းပတ်ထဲမှာစတင်လှုပ်ဆောင်ကြတော့မှလူကုလသမဂ္ဂကပြောဆိုလိုက်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေကတချို့ကိုပြန်လက်ခံမှုအတွက်တနိုင်ငံအနာပိုင်းနေအကြားနောက်ထပ်အစ်စ်တဘောတူပြီးလိုက်တဲ့နောက်မှာဒုက္ခသည်တွေကိုပြန်ပို့ဖို့အတွက်လှုပ်ဆောင်လာကြတာဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ AP သတင်းဆောင်မကိုအခြေခံပြီးကိုရနိုင်ပြောပြပေးပါရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်9သိန်းကျော်တဲက3000ကျော်ကိုရှေ့သတင်းဘက်ကစပြီးတော့မြန်မာနိုင်ငံကိုပြန်လည်ပို့ဆောင်သွားမှာဖြစ်တယ်လို့ကုလသမဂ္ဂကဒီကနေ့မှအတည်ပြုပြောကြားလိုက်ပါတယ်ဒုက္ခသည်3450ကိုပထမဆုံးအဖြစ်နဲ့ပြန်လည်လက်ခံဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ရှိသူတွေသဘောတူခဲ့ကြပြီးအဲ့ဒီဒုက္ခသည်တွေသူတို့ဆန္ဒလျောက်ပြန်နိုင်ဖို့အတွက်ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR အနေနဲ့အကူအညီပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတောင်းဆိုခဲ့တယ်လို့UNHCR ရဲ့ပြောခွင့်ရ Caroline Glad ကပြောပါတယ
် We've been told by the government of Bangladesh that a list of
ဒုက္ခသည်2000ကျော်ရဲ့နာမည်စာရင်းကိုစစ်စစ်အတည်ပြုပေးဖို့ Bangladesh အရာရှိတွေကမြန်မာနိုင်ငံကိုမကြာခင်တုန်းကပေးပို့ခဲ့ပေမဲ့3450ကိုပဲအတည်ပြုနိုင်ပါသေးတယ်အဲ့ဒီဒုက္ခသည်တွေသူတို့ရဲ့ဆန္ဒလျောက်နေရပြန်နိုင်ဖို့ကိစ္စကို UNHCR အနေနဲ့အကူအညီပေးဖို့ Bangladesh အစိုးရကတောင်းဆိုခဲ့ပြီးတော့တကယ်လို့ဒုက္ခသည်တွေအနေနဲ့သူတို့ဆန္ဒအလျောက်ပြန်ကျင်နေဆိုရင်ကျမတို့အနေနဲ့အဲ့ဒီအချက်ပေါ်အခြေခံပြီးတော့ဘင်္ဂလားဒေ့ရှ်အစိုးရနဲ့အတူလှုပ်ဆောင်သွားမှာဖြစ်ပါတယ်
။ပြီးခဲ့တဲ့နိုဝင်ဘာလကဒုက္ခသည်တွေကိုနေရာရင်းကိုပြန်ပို့ဖို့ကိစ္စမှာအောင်မြင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ဒါဟာနိုင်ငံတာဝန်ရှိသူတွေကြားမှာဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက်အသစ်တစ်ဖန်ပြန်ပြီးတော့သဘောတူခဲ့ကြတာပါ။အဲ့ဒီဒုက္ခသည်3450ကိုလာမယ့်ဩဂတ်စ်လ22ရက်နေ့ကစတင်ပြီးတော့ပြန်လည်လက်ခံသွားမှာဖြစ်တယ်လို့မြန်မာအာဏာပိုင်တွေဘက်ကပြောထားပါတယ်။ဒါပေမဲ့လည်းဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကပြန်ပို့ဖို့ကိစ္စနဲ့ပတ်သက်ပြီး Caroline Glad ပြောတာကတော့
It's difficult to say there are a large number of
ဒုက္ခသည်တွေကိုနေရပြန်ပို့ဖို့ကိစ္စကိုစတင်ဖို့ဘယ်လောက်ကြာမလဲဆိုတာပြောဖို့ခက်ပါတယ်။စီးရင်ထဲမှာပါတဲ့သူကအများကြီးဖြစ်ပြီးတော့အဲ့ဒီလူတွေဘယ်မှာနေတယ်ဆိုတာကိုဒုက္ခသည်စခန်းတွေထဲမှာလိုက်ရှာရမှာပါ။ဆိုတော့သူတို့ကိုရှာရမှာကပြဿနာတစ်ခုပါ။ပြီးတော့အခုအချိန်ကဘင်္ဂလားဒေ့ရှ်နိုင်ငံမှာ it ပွဲတော်ဆိုတော့အားလက်ရဖြစ်တဲ့အတွက်အလုပ်တွေလည်းပိတ်ထားပါတယ်။ဒါကြောင့်နောက်သတင်းပတ်လောက်မှာစပြီးလုံနိုင်မယ်ထင်ပါတယ်။
မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့နေရာစွန့်ခွာသွားတဲ့ဒုက္ခသည်တွေပြန်လာရေးကိုတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကတိပြုထားပါတယ်။ဒါပေမဲ့လည်းဒုက္ခသည်တွေအတော်များများကတော့သူတို့နေရာရင်းကိုပြန်လာတဲ့အခါမှာအရင်တုန်းကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေလိုမျိုးထပ်ဖြစ်လာမှာကိုလည်းစိုးရိမ်နေကြဆဲဖြစ်ပါတယ်။ရိုဟင်ဂျာတွေပါဝင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်ရှိနေတဲ့ဒုက္ခသည်တိမ်ပေါင်းများစွာကတော့နိုင်ငံသားဖြစ်ခွင့်အပါအဝင်သူတို့ရဲ့အခြေခံအခွင့်အရေးတွေရရှိမှသာမြန်မာနိုင်ငံကိုပြန်မယ်ဆိုပြီးတော့ပြောထားတာရှိပါတယ်။ဒုက္ခသည်တွေရဲ့ဆန္ဒအလျောက်ပြန်နိုင်ဖို့အတွက်သူတို့ရဲ့အခြေခံအခွင့်အရေးတွေရှိဖို့လိုအပ်တယ်လို့လည်း Miss Clark ကပြောပါတယ
်။ It's very hard to say whether people will accept voluntary repatriation this time.
အခုအချိန်မှာတော့ဒုက္ခသည်တွေအနေနဲ့သူတို့ရဲ့ဆန္ဒအလျောက်ပြန်လာမလားဆိုတာပြောရခက်ပါတယ်။ဒုက္ခသည်တွေအများစုကတော့စကားပြောကြည့်တဲ့အခါမှာပြန်ကျင်ကြပါတယ်။ဒါပေမဲ့သူတို့ရဲ့အခွင့်အရေးတွေအပြည့်အဝရမှပြန်ကျင်တယ်လို့လည်းပြောပါတယ်။သူတို့အနေနဲ့ဂုဏ်သိက္ခာရှိရှိပြန်ပြီးတော့လွတ်လပ်စွာလှုပ်ရှားသွားလာခွင့်၊ပညာသင်ကြားခွင့်၊စေဝါကုသပိုင်ခွင့်တွေကိုရကျင်တယ်လို့လည်းဆိုကြပါတယ်။ဒါတွေကိုမြန်မာအစိုးရဘက်ကလုပ်ပေးတာကိုမြင်ကျင်ပြီးတကယ်လို့လက်တွေ့အနေအထားမှာအခြေအနေတွေမပြောင်းလဲဘူးဆိုရင်တော့သူတို့အနေနဲ့မပြန်ကျင်ကြပါဘူး။
2019ခုနှစ်ဩဂတ်စ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရေကင်းစခန်းတွေကို ARSA ရညာအစွန်ရောက်တွေကဝင်ရောက်တိုက်ခိုက်ခဲ့ရကနေမြန်မာစစ်တပ်ကဒေသထဲမှာနေမြေရှင်းလင်းရေးတွေလုပ်ခဲ့ပြီးတော့အဲဒီကနေရိုဟင်ဂျာတွေတိမ့်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့အဆိုအရကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာ9သိန်းကျော်ရှိပြီးတော့မြန်မာစစ်တပ်ဟာအဲဒီရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ဖို့ကြိုးပမ်းခဲ့တယ်လို့ပြောထားပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်ဩဂုတ်လ16ရက်တောက်ကြနေညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင့်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော့
မြန်မာ72 intercept 39ကတော့ဝေးလံတဲ့အရောက်ပေါင်နေတဲ့ဒေတာတွေမှာဆက်တွေ့ရေးကောင်းမွန်စွာရဖို့ဒါတင်တာဖြစ်ပါတယ်ဒီဆက်တွေ့ရေးဂျူရူတင်
မြန်မာပြည်ကနေပြီးတော့ဒီအာကာသအတဲကိုလွတ်တင်လိုက်တဲ့မြန်မာ72ဂျူရူရဲ့အခန်းကဏ္ဍအကြောင်း NASA သိပ္ပံပညာရှင်ဒေါက်တာပရိသာတင်နဲ့မေးမြန်းခန်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါတယ်ကနေ့မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ပုံမရရှိလာသလိုသတင်းလောကမှာလည်းအမျိုးသမီးတွေပါဝင်လာကြတာကိုတွေ့နေရပါပြီ။မြန်မာအမျိုးသမီးတွေဟာသတင်းနဲ့စာပေလောကမှာပါဝင်ခဲ့တာကိုလိုနီခေတ်ကတည်းကတွေ့ခဲ့ရတာပါ။အထူးသဖြင့်အတူယူစရာတွေအနက်ထဲကတဦးကတော့1999ခုမှာအသက်83နှစ်အရွယ်မှာကွယ်လွန်လေပြီဖြစ်တဲ့နာမည်ကျော်စာရေးဆရာမကြီးဒေါက်ခင်မျိုးချစ်ပဲဖြစ်ပါတယ်။ကိုလိုနီခေတ်ကမြမလွတ်လပ်ရေးလှုပ်ရှားမှုမှာပါဝင်ခဲ့သူဒေါက်ခင်မျိုးချစ်ရဲ့နိုင်ငံကိုအကျိုးပြုခဲ့တဲ့နောက်ခံကြောင်းတည်ကောင်းစရာတွေကိုဒီသတင်းမှတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလာတန်တင်ပြထားတာနားဆင်ပါရှင် You can bend but never break me cause it only serves to make me more determined to achieve my final goal
ထောက်ကွာ39ရှိကြောက်ကြောက်ပေါင်းမှာစူပါတဲ့ပြုတ်ကြထောက်ကွာ39နိုင်ဦးဦးတက်ကြောက်ကြောက်ပေါင်းမှာဘာကြောင့်ပြုတ်ကြလဲထောက်ကွာ39ရှိကုန်တယ်အဲ့မှာဘောရောတက်ရဲခါတယ်အဲ့ကြောက်ပြီးလို့ရှိတယ်ဘာမှပြုတ်ကြနိုင်ဦးဦးစူကတက်ထောက်ကွာ39ကိုတက်ကုန်သူ့လည်းသူ့တပည့်အရင်ဖြစ်တဲ့နာမည်ကျော်ဂလုံးဦးစောကရုံးကြီးမရှိအစိုးရတင်လာတဲ့ပြုတ်ကြ အဲ့လိုနဲ့အဲ့လိုအချိန်မှာရန်လုံးလူတို့ရောက်နေဆိုတော့ကဘာကျော်ဆိုင်ဆရာသိပ္ပံဆိုင်ဆိုင်အေရှူဝါဆရာတွေ့ရမယ်ဆိုရင်ရန်လုံးတက်သူကမော်ဘုံတိတောက်တာချင်းစီစီမှာတင်းတယ်အေရှူဝါဆိုင်ဆိုင်ရောက်နေပြီဆိုတော့တခါမှမဆုံးဘူးလေမြန်မာဆိုင်ဆရာတွေကဆုံးလိုက်ကြတယ်အေရှူဝါကိုရန်လုံးတက်သူရဲ့နောက်ကအင်းရကံတွေကဘုတ်ကလေးလောအသိမ်းမှာလေးလေစားတိုက်ခတ်တယ်လေပြေးဝဲတယ်လေပြေးဝဲတ
ော်တယ်။ဆိုင်ရှာ30တော့ပါတယ်မြန်မာဆိုင်ရှာ talking music အဲ့ခုနပြောတဲ့ဒုံကိလေးပါ။ you need လေပါ။အားအရှိမနေဘူး။အဲ့ဒီဘွဲမှာပါလိလိုက်ရဆိုတော့ပြောချင်တာအမျိုးသမီးများကျွန်တော်တို့လည်းဆွဆောင်ကြီးယောက်ျားလေးလည်းပူသားတယ်တော့ဒါကြောင့်ကျွန်တော်လေးနဲ့ပြောပါတယ်။အဲ့ဒီအချိန်မှာဆိုင်ရှာမှာ3ယောက်ပါတယ်မှာတယောက်သောဆိုင်ရှာမှာဖြစ်တဲ့ခင်မျိုးချစ်ပေါ်ရ။နောက်ကျ talking music ပေါ်ရ။သူကနေပြီးတော့ဘုံအောင်ရောအရိုက်ခါတဲ့တက်ခါတဲ့ဓာတ်ပုံတွေမှတ်တမ်းတွေသတင်းစာတွေပါတယ်အကုန်ကတ်တင်လုပ်ပြီးအရှိဝဲဆိုသွားပြဆိုင်ဆိုင်ရဲ့နေမွေးအပါရဲ့အဲ့လိုရစ်ဆက်တွေ့ကျွန်တော်တို့ရှင်တို့အုတ်ချုပ်နေတဲ့အကြောင်းတိုင်းပြည်အကြောင်းအကြောင်းကားတွေအဲ့ဒီရစ်ဆက်ဖိနေပြီးအဲ့ဒီမှာတယောက်သိနေပြီလားလက်ရဲ့မြစ်စကွေတွေကဒုံရိုက်ပြီးသိချတယ်အဲ့ဒီအရှိဝဲရှစ်တယ်ပေါ့ဟာဟုတ်လားအင်္ဂလန်ပြောင်းသွားတော့morning chocolate as well trans and banana so the eight jolly issue are here like a complete one the one only one ti lo ma english issue are na kon ni ya do ba ma di out chu ni da shit sia yi ba la lang lang ni da ma pi da ba la ke a myai sin ni twa le chu chi su
a da ga do na me jo sai sia ji chi u nyu ga ya da shi do anu pinya mya sa bi ho pyo bwe de khu ma sai sia ma ji do ki myu chi ne patte lu colony kit ga ku nai ngan ma တိုင်းတပါဖိနှိပ်ခံနေရတာကိုနိုင်ငံတကာသိအောင်ကြိုးပမ်းခဲ့တဲ့အကြောင်းထည့်သွင်းပြောကြားခဲ့တာကိုပြန်လည်ကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။ ဆရာချီဦးညိုရည်ညွှန်းတဲ့ဒေါက်ခင်မျိုးချစ်ကဖေးသူပါလေကွယ်လွန်နေပြီဖြစ်တဲ့ဆိုင်ဆရာကြီးချီမုံဦးတောင်းသူမကွယ်လွန်မီ VOA ကိုပြောပြခဲ့တာက
ဒေါက်ခင်မျိုးချစ်က1300ပြည့်အရေးတော်ပုံတုန်းကစတင်ပြီးတော့ဗမာစာပေလောကမြန်မာနိုင်ငံရေးလောကကိုဝန်းလာခဲ့တဲ့အမျိုးသမီးခေါင်းဆောင်တစ်ယောက်ဖြစ်ပါတယ်1300ပြည့်အရေးတော်ပုံဆိုတာကတော့6ရေနံမြေမှာ VOC အလုပ်သမားတွေကနိုင်ငံခြားသားအရေးရှင်တွေကိုမချေနှက်တာကြောင့်ပြန်လည်သပိတ်မောက်တဲ့အဲ့ဒီသပိတ်မောက်ပွဲကြီးရဲ့ဟာဗမာပြည်ရဲ့1300ပြည့်နိုင်ငံရေးအရေးတော်ပုံကြီးစခဲ့ပါတယ်အဲ့ဒီတော့ကရေနံမြေအလုပ်သမားတွေရန်ကုန်ချီတက်လာပြီးတော့သူတို့ရဲ့အခွင့်အရေးတွေတောင်းဆိုတဲ့အခါမှာပဲခုဘက်ကအလုပ်သမားတွေကလည်းပဲသူတို့အခွင့်အရေးတွေတောင်းဆိုပါတယ်အဲ့ဒီအချိန်မှာအရေးတော်ပုံထဲမှာအမျိုးသမီးတွေတတတာပါဝင်နေတယ်လို့ဆိုပြီးတော့1939ခုနှစ်ဇန်နဝါရီလ29ရက်နေ့မှာရွှေဘုံကုန်းတော်ပေါ်မှာအမျိုးသမီးတို့အစည်းအဝေးတစ်ခုကျင်းပပါတယ်အဲ့ဒီအစည်းအဝေးမှာအခမ်းအနားမှုဖြင့်ဆောင်ရွက်တဲ့ပုဂ္ဂိုလ်ကတော့မခင်များဆိုတဲ့အမျိုးသမီးတူဖြစ်ပါတယ်။အဲ့ဒီအစည်းအဝေးကလက်ရှိ90သဌာနအုပ်ချုပ်ရေးဖြစ်တဲ့1935ခုအခြေခံဥပဒေကိုအလိုမရှိဘူးလို့ကြက်ပြသားသားပယ်ချပါတယ်။ကိုမင်းကိုချင်းအစိုးရတည်ထောင်မယ်လို့ရဲရဲဝံ့ဝံ့တောင်းဆိုပါတယ်။အဲ့ဒီအစည်းအဝေးကမှပဲမြန်မာပြည်လူလာရေးအမျိုးသမီးအဖွဲ့ကိုဖွဲ့စည်းပါတယ်။အဲဒီတော့ဖွဲ့စည်းတော့မခင်မြကဒုတိယဥက္ကဋ္ဌဖြစ်ဆောင်ရွက်ပါတယ်။မခင်မြကအဲဒီအသင်းကြီးထောင်တဲ့ချိန်ကစပြီးတော့ခင်မျိုးချင်းဆိုတဲ့ကလောင်နာမဲတဲ့ဆောင်းပါးတွေအများပြားရေးပါတယ်။ဒီတော့ဂျာနယ်ကြီးပွားရေးမဂ္ဂဇင်းတွတ်တရေးဂျာနယ်စနေတကနီဂျာနယ်စတဲ့စာဆောင်တွေမှာသူကဆောင်းပါးရေးတဲ့အခါမှာအညိုရဲ့အဖြူရဲ့အကွက်စိတ်ပင်နီအင်ကြီးလေးဝေးပြီးမြန်မာထိုင်းနိုင်ရိုက်ထားတဲ့ချောမောလှပတဲ့သူရဲ့ဓာတ်ပုံလေးနဲ့ပေါ်ပြရတယ်။အဲဒီတော့ကနဲ့ခင်မျိုးချစ်ရဲ့ဆောင်းပါးတွေကလူကြိုက်များခဲ့ပါတယ်။
မြန်မာဆိုရှယ်လစ်လမ်းစဉ်ခေတ်ကအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ The Working People's Daily မှာဒေါက်ခင်မျိုးချစ်နဲ့အတူအက်ဒီတာအဖြစ်ထမ်းဆောင်ခဲ့သူဒေါက်ခင်ဆွေးလှကလည်းဆီယမာဂျီဒေါခင်မျိုးချီရဲ့ကလောင်ဆွေရင်နဲ့ပတ်သက်လို့ပြောပြတာကတော့
မာဂျီဒေါခင်မျိုးချီဟာသတင်းစာသမားကောင်းစာရေးဆရာကောင်းဖြစ်ယုံနေမကပါဘူးမျိုးသမီးတယောက်ဇနီးတယောက်မိခင်တယောက်ဖြစ်နေလေအထုစန္ဒမူနာယူတိုက်တဲ့မျိုးသမီးကြီးတယောက်ဖြစ်ပါလေဘယ်ကိစ္စဘယ်အကြောင်းအရာမဆိုကိုအရှိအရှိတိုင်းဓမ္မဒိဋ္ဌံကြကြနဲ့စင်ကျင်သုံးသပ်တတ်ပါလေအဆိုးအကောင်များကိုအကျိုးနဲ့အကြောင်းနဲ့လူတစ်ဖက်သားနားခံတာအောင်ဘဝင်ကြအောင်အမြင်ရှင်းအောင်ပညာရှိပိသစွာတိုးတိုးနဲ့လူရင်းအတိုင်းကိုရဲရင်ဝဝဝေပန်တဆုံးမတွင်တင်တတ်ပါတယ်။မာကြီးရဲ့ဝေပန်ချက်ဖြင်းမြင့်ချက်များဟာမှန်ကန်တိကျထိမိလွန်းလွန်အများကပြန်လဲခြေပစောတကတက်နိုင်ဖို့အတော်ခဲရင်နေကြတာကိုလည်းတွေ့ရှိခဲ့ရပါတယ်
။ဒေါက်ခင်မျိုးချီရေးသားခဲ့တဲ့စာပေတွေကဘာတွေပါလဲ။မြန်မာစာပေလိလာလိုက်စားသူသူတေသူဦးအောင်စောဦးကပြောပြခဲ့တာကတော့
ဆရာမကြီးရေးခဲ့တဲ့စာအုပ်တရားပြည်သူလူထုကိုအလုပ်ချေပြုတဲ့စာပေတွေလူထုတွေရဲ့ဘဝကိုဖွင့်ဆိုရှင်းပြတဲ့စာပေတွေကိုတွေ့တဲ့အတွက်ဒါပြည်သူချစ်တဲ့စာရေးဆရာတယောက်လို့ကျွန်တော်တို့အနေနဲ့လေးစားကူညီတဲ့ရှိတာဖြစ်ပါတယ်။သူတင်သူရေးခဲ့တဲ့စာအုပ်တွေနဲ့ပတ်သက်ကိုလိုနီခေတ်တုန်းကဆိုကောလိပ်ကျောင်းသူများရဲ့ဘဝတွေနဲ့ပတ်သက်တဲ့ဟာမျိုးပေါ့လေကောလိပ်ကျောင်းသူဆိုတာနောက်စစ်နှောင်ကျိုးဆိုတဲ့ဟာမျိုးတွေစစ်တရှိုးများဆိုတဲ့စာအုပ်တွေလူမုံတိုင်းဆိုတဲ့စာအုပ်တွေအစရှိတဲ့စာအုပ်တွေယူရေးသားခဲ့တာဖြစ်ပါတယ
်။ရသွေဝင်တော့ဖြစ်တဲ့အဖဥတော်အမိဒေါ်တန်တင်မွေးချင်း၅ယောက်နဲ့အကြီးဆုံးစကိုင်းဇာတိသူဒေါက်ခင်မျိုးချစ်ဟာသတင်းစာနယ်ဇင်းလောကမှာတက်တန်းကျင့်တဲ့အပြင်နိုင်ငံအကျိုးလဲထမ်းဆောင်ခဲ့သူဖြစ်ပါတယ်။1983ခုမတ်လမှာတော့လွတ်လပ်ရေးမော်ကိုဝင်တတိယအဆင့်ကိုချီးမြှင့်ခြင်းခံခဲ့ရပါတယ်။ဆီယမာကြီးဒေါက်ခင်မျိုးချစ်ဟာ1955ခုမေလ10ရက်နေ့မှာမွေးဖွားခဲ့ပြီး1996ခုဇန်နဝါရီလ2ရက်နေ့မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။လူသမားနေကြရောက်တဲ့မေလ10ရက်နေ့မွေးနေ့ရှင်ဒေါက်ခင်မျိုးချစ်ရဲ့မွေးနေ့မှာကဗျာဆရာမောင်စွမ်းရည်ကဂုဏ်ပြုတဲ့အနေနဲ့အမေချစ်မွေးနေ့ကဗျာဆိုပြီးရေးသားခဲ့ပါတယ်။ဒီကပြကိုဦးအောင်စောကပြန်လေရွတ်ပြရမှာတော့
ຫນွေတစ်ပါပကော မေတ္တမာလအမေချစ်မွေးနေ့ကျုံချီကာဂိုကလောင်ဓာရင်နဲ့မိတုတ်ကိုကင်ငါဖွားရော့ထင့်ဖွားစီနဲ့သိမ့်သိမ့်တုံအောင်ကျော်မောင်ခေါ်တဲ့ပွဲမှာလဲဂေါ်ယာရီလော်မာလို့တရေပြန်တော့အတော်ဟာကလောကချဲခဲ့ရင်နှွဲခဲ့တဲ့အကြီးတော်ဘုံကြုံလီတဲ့မုံတိုင်းစမ်းအကြွစမ်းအထမှာလဲရမ်းမကွာစုသူပါလို့မန်းအမရစီမှာဖန်းတကမရီစုမကွာနှွဲသလူပစုစရာစုလူတကာတဲ့ကဲပီလိရဲခဲ့တဲ့သမိုင်
းကဗျာရဲ့အတူချုပ်နှစ်တန်ရကိုလေဥအောင်စောဦးက
မေတ္တရဲ့မှာမွေးလာခဲ့တာဖြစ်တယ်မေလတရဲ့ဆိုတာကလည်းကဗလူသမားနေဖြစ်ခဲ့တဲ့ဆိုတဲ့အခါကျတော့အပိနိခန်နေဘက်ကနေဖိနှိပ်တဲ့လူဒန်းသားတွေကိုတော်လှန်တဲ့နေ့မှာမွေးလာခဲ့တဲ့အတွက်ဆံမိုင်းဒေါက်ခင်မျိုးချစ်ဟာအဲ့ဒီလိုဖိနှိပ်တဲ့သူတွေကိုစန့်ကျင်တဲ့စိတ်ဓာတ်တွေများပါလာသလားသူမွေးတဲ့နေ့တဲ့ကိုကြီးကကဘာမှာတိတ်တိတ်တုံနဲ့နေ့မျက်တွေဖြစ်ခဲ့တယ်ဆိုတဲ့ဟာကိုထောက်ပြသွားတာဖြစ်ပါတယ်နောက်တစ်ခုကဒီ1938ပေါ့လေဘူအောင်ညောကြာသွားတဲ့ခင်မာလဲဂေါ်ယာပလိတ်တွေကနေလက်ကင်တုံးနဲ့ရိုက်လို့လက်နဲ့မဲ့တဲ့ចောင်းသားတယောက်ကြာသွားတဲ့အပွဲမှာဒေါက်ခင်မျိုးချစ်ကចောင်းသူတယောက်အနေနဲ့တတ်တည်ရှိစွာနဲ့ပါဝင်ခဲ့တယ်ဆိုတဲ့အကြောင်းကိုလည်းထောက်ပြထားတာဖြစ်ပါတယ်နောက်တစ်ခုစမ်းအကြွစမ်းအထမှာလဲဆိုတာကတော့ဂျပန်တော်လှန်ရေးပြီးသွားပြီးတော့မှနေတူရင်ခင်ပေါ့လေဗိုလ်ချုပ်အောင်ဆန်းနဲ့တခင်တန်းထွန်းတို့ညင်ညွတ်ခဲ့တဲ့အတွက်စမ်းနဲ့တန်းခစ်မာတို့ကလည်းမြေပေါ်နိုင်ငံရေးလှုပ်ရှားမှုတွေကတော့ခင်မျိုးချစ်တက်တက်ကြွကြွပါဝင်လှုပ်ရှားခဲ့တယ်ဆိုတဲ့အကြောင်းကိုဖွက်ဆိုသွားတာပဲဖြစ်ပါတယ် You can bend but never break me
cause it only serves to make me more determined ဒေါ်လာလာတန်းစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်ဒီစီစဉ်ကိုမနက်ဖြန်စနေမနက်ခင်းမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့ဒီသတင်းပတ်ရဲ့သုတဆုံလေးအမေရိကန်တခွင်အစီအစဉ်မှာတော့အိမ်ခြေရာမဲတွေကိုအကူအညီပေးနေတဲ့အမေရိကန်အနောက်ဘက်ပြည်နယ်တွေကအစီအစဉ်ရဲ့အကြောင်းကိုအောင်အောင်တင်ပြထားတာနားဆင်ပါရှင်
အမေရိကန်ပြည်အစုအနောက်မြောက်ပြည်နယ်ဝါရှင်တန်ကဆီယက်တယ်မြို့မှာအင်ဂျီမဲ့12,000လောက်နေထိုင်ကြတယ်လို့အမေရိကန်အစိုးရစီးရင်ကိန်းကဏ္ဍတွေအရာသိရပါတယ်။အဲ့ဒီထဲမှာအင်္ဂလိပ်စကားမပြောနိုင်သူတွေလည်းပါပါတယ်။ဒီလိုအခြေအနေကိုအဆုံးသတ်နိုင်ဖို့အခုခါမှာတော့စေတနာဝန်ထမ်းအဖွဲ့အဖွဲ့ကဆောင်ရွက်နေပြီးအင်္ဂလိပ်စာလဲသင်ကြားပေးနေပါတယ
်။ Get out, get out, get out of work.
Get out of work. Was it?
No, why don't you get out of work?
အမေရိကန်ပြည်အောင်စုမှာအင်ဂျီမဲ့တတိယအများဆုံးရှိတဲ့ဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့မှာမွတ်စလင်ကူညီဆောက်ရှောက်ရေးအဖွဲ့ကအင်ဂျီမဲ့တွေကိုကူညီနေပါတယ်။ဒီအဖွဲ့ကိုဖွဲ့စည်းကူညီလာတာနှစ်ပေါင်း20လောက်ရှိပြီဖြစ်ပြီးဘယ်ဘာသာဝင်တွေကမဆိုသူတို့ကကူညီပါတယ်။အထူးသဖြင့်အင်ဂျီမဲ့တွေနဲ့ဝင်ငွေနည်းသူတွေအနေနဲ့အမိခိုကင်းစွာရက်တီလာနိုင်အောင်ကူညီတာပါ။အီသီယိုးပီးယားဒုက္ခသည်တဦးကစကားပြန်ကနေတဆင့်အခုလိုပြောပါရစေ။
Okay.
Ethiopia မှာစစ်ပွဲတွေဖြစ်နေလို့ဒီကိုလာတာပါစစ်ပေးရှောင်ရင်ဒီရောက်လာတာပ
ါအမေရိကကိုရောက်လာတဲ့အခါမှာတော့အလုပ်လဲရှာမရတာကြောင့်အင်ဂျင်မဲ့ဖြစ်လာပါတယ်အာဖရိကဥယျာဉ်ဒေသမှာအပြောများတဲ့ Oromo ဘာသာစကားပြောသူ Munira Gamada ကကူညီပြီးတော့စကားပြန်လုပ်ပေးနေတာပါ
Namen Oromo Taimulun Impeka Muslim Hausim
စီတောင်းမှနေရတာကြိုက်လို့ဒီကိုပြောင်းလာတာပါဒါပေမဲ့နေစည်းကကြီးတော့မပေးနိုင်တော့တဲ့အစုံ Muslim Housing အဖွဲ့ကိုတဆင့်ကြားပြီးအကူအညီလာတောင်းတာပ
ါဒီအဖွဲ့ကဝန်ထမ်းတွေဟာအာဖရိကဘာသာစကား6မျိုးလောက်အထိပြောနိုင်ပြီး Arabic နဲ့ Urdu ဘာသာစကားလည်းပြောပါတယ် Muslim Housing Service အဖွဲ့ညွှန်ကြားရေးမှူး Rizwan Rizwi က
What we do is that we will find either a private landlord to
အခန်းကနေရာချထားပေးပြီးအဲ့ဒီအခန်းကတဝက်ဒါမှမဟုတ်ဝင်ငွေမရှိရင်အပြစ်ပေးပါတယ်နေစရာအပြင်အိမ်တော်ပရိဘောကလိုရင်လည်းရှာပေးပါတယ်ကလေးတွေရှိရင်သူတို့ကြောင်းတက်ဖို့လည်းကူညီဆောင်ရွက်ပေးပါတယ်အဲ့ဒီနောက်တော့အလုပ်ရှာပေးပါတယ်ကျွန်တော်တို့အပေါ်သာမိခိုနေတာမျိုးမဟုတ်ပဲသူတို့ခြေတော့ပေါ်သူတို့လျှောက်လန်းနိုင်အောင်ကူညီပေးတာပ
ါအခုခါမှာတော့အကူအညီတောင်းလာတဲ့အီသီယိုးပီးယားဒုက္ခသည်ကိုနေရာချထားပေးပြီးတစ်တော်မဲ့အလုပ်လည်းရှာဖွေပေးနေပါတယ
် some people need a few months assistance some people need several months sometimes they need more than a year
when you pay out a simple အောင်ဝန်ထမ်းတွေကိုတာဝန်တည်တံ့ခေါ်ဝေပေးထားပါတယ်အဲ့ဒီတာဝန်ခံတွေကအိမ်ရှာပေးတယ်ကလေးတွေကြောင်းအပ်ပေးတယ်ဆိုတော့အကူအညီလိုအပ်တဲ့မိသားစုတွေကသူတို့ကိုဆောင်လျှောက်တဲ့တာဝန်ခံနဲ့ညှိနှိုင်းပြီးဆောင်ရွက်ကြပါတယ
် 2019ခုနှစ်အတွင်း Muslim Housing Service အနေနဲ့လူထောင်ကျော်ကိုနေစရာရှာပေးခဲ့တယ်လို့ကိုချရောက်ပေါ်ကိုရက်နှံအောင်လဲလမ်းပြကူညီပေးခဲ့ပါတယ်။အင်ဂျီယာမဲ့1000ကျော်နေထိုင်နေတဲ့ CL တဲမြို့မှာဒီလိုကူညီပေးနိုင်ခဲ့တဲ့အရေးအတွက်ဟာအများကြီးမဟုတ်ပေမဲ့လည်းလူမှုအတိုင်းဝိုင်းပေါ်သူတို့စွမ်းသလောက်ကြိုးစားဆောင်ရွက်ပေးနေတာလည်းဖြစ်ပါတယ်ခင်ဗျာ။ California ပြည်နယ် Los Angeles ကမှာအင်ဂျီမဲ့ပေါင်း1000ကျော်လာဟာသူတို့ရဲ့ကားတွေထဲမှာနေထိုင်နေကြတယ်လို့အင်ဂျီယာမဲ့စောက်လျှော်ရေးဌာနကပြောပါတယ်အခုလိုလူစည်းကားပေါ်နေထိုင်တာဟာကျန်းမာရေးအတွက်လည်းမသင့်တော်သလိုလုံခြုံမှုလည်းမရှိဘူးလို့ဆိုပါရတယ်။ဒါကြောင့်2016ခုနှစ်မှာထူထောင်တဲ့ Safe Parking LA အဖွဲ့ကလုံခြုံစိတ်ချရတဲ့ကားရန်နာကိုနေဖန်တီးပေးထားပါရတယ်။အဲ့လိုကားလာရောက်ရန်နာသူတွေထဲမှာ Zachary Woodward လည်းပါဝင်ပါရတယ်။သူဟာလွန်ခဲ့တဲ့6လအတွင်းမော်တော်ကားကိုအိမ်လုပ်ပြီးတော့နေထိုင်ခဲ့သူဟာ
Ball up in here and just try to find a comfortable position to sleep. It's not the easy.
စဉ်းစားရှုပြီးတက်တောင့်တက်တာအိမ်လုပ်ရအောင်နေရာပြင်ပြီးအိပ်ပါတယ်။အေးရအစင်မပြေလာပေမဲ့လမ်းပေါ်မှာအောက်ခံအမကတ်ထူပြားခင်းပြီးအိတ်နေကြရတဲ့တော့တက်တာပါသေးတယ
်။ဘူးတော့သာအစိုးရရဲ့ကျန်းမာရေးထောက်ပံ့ကြေးကိုရရှိသူဖြစ်ပြီးပစ္စည်းတည်ယူပို့ဆောင်တဲ့အလုပ်လုပ်ပါတယ်။ဒါပေမဲ့လည်းနေထိုင်စရာကြီးမားလာတဲ့ကယ်လီဖိုးနီးယားပြည်နယ် Los Angeles မှာသူ့ရဲ့ဝန်ငွေဟာမလုံလောက်တာကြောင့်ကားပေါ်မှာပဲအေးရပါတယ်
။ Well, I've been homeless for some time.
အင်ဂျီယာမဲ့ဖြစ်နေတာလနဲ့ချီကြနေပါပြီ။ကားနဲ့လျှောက်သွားနေပြီးအဆင်ပြေမဲ့နေရာကားထိုးရပြီးအေးရတာတိတ်မလုံခြုံပါဘူး။ရဲတွေကများတခုလာပြောမလားဒါမှမဟုတ်တယောက်ကများလာနောက်ရှက်မလားဆိုပြီးအမြဲစိုးရိမ်နေရပါတယ
်။ဒါကြောင့်ဒုက္ခရောက်သူတွေကိုကူညီဖို့ Mel Telly Caragnia ဒီ Safe Parking LA ဆိုတဲ့ကူညီရေးအဖွဲ့ကိုတည်ထောင်ခဲ့ပါတယ်
။ We provide these lots where they can come in park from 7
p.m. ကျွန်တော်စီစဉ်ပေးထားတဲ့နေရာမှာည9နာရီကနေမနေ့9နာရီထိလာပြီးကားရပ်လို့ရပါတယ်။လူညွှန်ရေးစောင့်ပေးထားသလိုအိမ်သာလည်းထားပေးပါတယ်။
ကားမရှိတဲ့သူတွေကတော့ Los Angeles မြို့လေကောင်မှာရွက်ပြင်းရဲလေးတွေထိုးပြီးတော့နေထိုင်ကြပါတယ်။အင်ဂျီမဲ့စောက်လျှောက်ရေးအဖွဲ့ Los Angeles Mission အဖွဲ့မန်နေဂျာ Anwon Sanford က
The homeless population has increased
အင်ဂျီမဲ့ဥယျာဉ်စနစ်ရာဂိုင်းတုန်းအထိတိုးလာပြီး LA မှာဆိုရင်လူ6000လောက်ရှိနေပါတယ်။အဲ့ဒီထဲမှာကလေးရောလူကြီးရောစစ်ပြန်တွေရောအသက်ကြီးသူတွေရောစိတ်ပုံမှန်မဟုတ်သူတွေရောပါပါတယ်။
ဒီအိမ်ရမဲ့အရေးအတွက်ဟာတေးရိပ်တိုးလာနေရလို့လဲအကူအညီပေးရေးအဖွဲ့ကပြောပါရယ်အဲ့ထဲမှာအမေရိကန်မဟုတ်သူတွေလည်းပါပါရယ်ဗြိတိန်နိုင်ငံသားအိမ်ရမဲ့ပေါ်လဲအပါဝင်မှာမတော်တဆမှုဖြစ်ခဲ့ပြီးတဲ့နောက်အခုလိုအခြေအနေမျိုးရောက်ခဲ့တာလို့သူကပြောပါရယ်တချို့တွေကြတော့လဲကိုနေတဲ့အပိုင်းမှာအိမ်ငှားကတွေဈေးကြီးလာတာကြောင့်အင်ဂျီမဲ့တွေဖြစ်လာပါရယ
် They became homeless because of the rent increase in
Inglewood မှာဆိုရင်ကစားကွင်းလာဆောက်တာကြောင့်အိမ်ငှားကတွေဈေးကြီးပြီးအင်ဂျီယာမဲ့တွေများလာပါရယ်ဒီမှာလာအကူညီတောင်းကြသူတွေထဲမှာအင်ဂဲဝုကလူတော်တော်များပါတယ်။အင်ဂျီမဲ့စနစ်ရာဂိုင်းနှုန်းတွေက300ရာဂိုင်းနှုန်းဟာဒီအားကစားကွင်းလာဆောက်လို့အင်ဂျီမဲ့ဖြစ်သွားကြတာပါ။
တာဝန်ရှိသူတွေကတော့ Safe Parking LA အဖွဲ့ကနေအခုလိုအကူအညီပေးနေတဲ့အစီအစဉ်မျိုးဆက်ရှိနေဖို့မျှော်လင့်နေပါတယ်။ဒါပေမဲ့လည်းဒီလိုကူညီတဲ့အစီအစဉ်ဟာရေရှည်ဆက်ရည်တည်သွားနိုင်ဖို့ကတော့မေကွန်းထုတ်စရာဖြစ်နေပြီးတော့ဒီလိုအင်ဂျီယာမဲ့တွေတိုးလာနေတဲ့အနေအထားကိုအပြေရှားဖို့လိုအပ်ကြောင်းလည်းထောက်ပြနေကြပါတယ်။ရီယန်ဖျားကြောင်းဒီမှာဒီခတာတွေ့ရလေရှိတဲ့အော်ဂင်တစ်ခုတက်ဆင်ဖို့တိမ့်နဲ့ချီသုံးဆွဲရပြီးဒီလိုအော်ဂင်တစ်လုံးဖြစ်မြောက်ဖို့လဲတစ်နှစ်လောက်အချိန်ယူတည်ဆောက်ရတာပါအမေရိကန်ပြည်အောင်စုတနစီပြည်နယ်ကကုမ္ပဏီငယ်လေးတစ်ခုကတော့ဒီလိုတမိုးကြီးဂီတာဒူရီယာပစ္စည်းဖန်တီးလာတာနှစ်ပေါင်း30လောက်ရှိပါပြီအော်ဂင်တစ်ခုဖြစ်ဖို့စိတ်ဝင်စားစရာကောင်းလာတဲ့အရှုပ်ထွေးတဲ့အပိုင်းစားတွေဘယ်လိုတက်ဆင်ဖန်တီးလဲဆိုတဲ့အကြောင်းကိုတင်ပြပေးရမယ်ရာကြောင်းနေမှာတွေ့ရတဲ့လေရှိတဲ့တန်းစုံအော်ဂင်ဟာအစိပ်ပိုင်းများစွာနဲ့တည်ဆောက်ရတဲ့ဂီတာဒူရီယာတစ်မျိုးပါ Bruce Fox နဲ့ Ralph Richards တို့ဟာဒီလိုအော်ဂင်တွေကိုတည်ဆောက်လာတာဆယ်စုနှစ်တည်းနဲ့ချီကျခဲ့ပါပြီ Bruce Fox က
When I was a kid, one of my teachers let me go inside of
ကျွန်တော်ငယ်ငယ်ကအော်ဂင်ဘလို့တည်ဆောက်လဲဆိုတာကိုဆရာတွေကလေ့လာခွင့်ပေးခဲ့ပါတယ်အဲ့ဒီအချိန်ကလေးကအော်ဂင်ဘလို့တည်ဆောက်ထားလဲဆိုတာကိုတွေ့ပြီးတသက်လုံးမေ့မရဖြစ်သွားပါတယ်
Ralph Richards ကဝါသနာဒူနှစ်ဦးစုံတွဲပြီးအလုပ်လုပ်ကြံကြပုံကိုအခုလိုရှင်းပြပါရစေ
And that's how Bruce and I felt.
Organ တစ်ခုဖန်တီးတည်ဆောက်ရတာကိုသဘောကျနှိမ့်ချတာကြောင့် Bruce နဲ့အတူလက်တွဲဖြစ်တာပါဒီလောက်စိတ်ဝင်စားစရာကောင်းတာကိုဖန်တီးနေရတာထက်တခြားဘာရှိအောင်မှာလဲဗျာ
Organ နှလုံးတည်ဆောက်ဖို့တစ်နှစ်လောက်အချိန်ယူရသလိုအဲ့ဒီနောက်မှာလနဲ့ချီးပြီးတော့အတန်ဆန်းရပါတယ်တရားနာပြောပွဲကောင်းတဲ့အတန်ကိုရရှိဖို့အခုလိုနှစ်နဲ့ချီအချိန်ယူပြီးတော့တည်ဆောက်ရတယ်လို့ဒေါ်လာတန်းချီကုန်ကြတာကြောင့်လဲ Ralph နဲ့ Bruce တို့ဟာဒီလုပ်ငန်းမှာလုပ်ကင်နေတာဆယ်စုနှစ်တွေနဲ့ချီကြာမြင့်နေပေမဲ့လည်း Organ 24ခုသာတည်ဆောက်နိုင်ခဲ့ပါသေးတယ်ခင်ဗျာ
ုတာဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုအခုလိုတောက်ကြညာတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းမဲ့ရဲ့အင်္ဂါမနက်ခင်းမှာလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးပါတယ်အခုဆက်ပြီးတော့ဒေါခင်မျိုးသက်အစီအစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍနားဆင်ကြရအောင်ပါရှင
်မြန်မာ72ပါဝင်တဲ့ Intel Set 39 ဂျိုလူကို2019ဩဂုတ်လ9ရက်နေ့မှာကဘာပတ်လန်းနဲ့ကိုလွှတ်တင်နိုင်ခဲ့ပါတယ်။ဒီဆက်သွယ်ရေးဂျိုရူရဲ့အလုတ်လုပ်ပုံကို NASA သိပ္ပံပညာရှင်ဒေါက်တာပရိတာတင်ကပြောပြပေးမှာပ
ါ။မြန်မာ72 Intercept 39ကတော့ဝေးလံတဲ့အရောက်ပေါင်နေတဲ့ဒေတာတွေမှာဆက်သွယ်ရေးကောင်းမွန်စွာရဖို့ဒါတင်တာဖြစ်ပါတယ်။ဒီဆက်သွယ်ရေးဂျိုရူတင်တဲ့အတွက်transponder လို့ခေါ်ရလေအဲဒီဂျိုရူထဲမှာပါတဲ့ PC တကူတော့နော်အဲ့ဒီဟာကကဘာမြေမျက်နှာပြင်ကိုပြန်ပြီးလွှင့်ရတာပါဆက်သွယ်ရေးဂျိုရူမှာပါပါလဲဆိုတော့ဂျိုရူကိုလမ်းမှတ်အောင်တင်ပေးဖို့အတွက်လိုအပ်တဲ့ဒုံးရင်အသေးလေးလိုဟာမျိုးလေးတွေ electronic PC တွေအများကြီးပါပါတယ်ထိန်းကျောင်းတဲ့အဆက်အဲ့ဒါနဲ့ပါပါအဲ့ပါဂျိုရူ operate လုပ်ဖို့အတွက်ဆိုလို့ရှိရင်သူ့မှာပါဝါလို့ရတယ်။ဒါကြောင့်သူ့နဲ့တွဲရဲ့ solar အချက်ကြီးတွေအများကြီးထည့်ပေးပြီးတော့အပေါ်လေးရောက်တော့သူဖြန့်ထုတ်လိုက်ရပါတယ
်။ကမ္ဘာပတ်လမ်းကြောင်းထဲမှာလဲပတ်နေတဲ့ဂျိုရူအတွက်လိုအပ်တဲ့ပစ္စည်းတွေထဲမှာအရေးအကြီးဆုံးကအတွင်းဆက်အစိတ်ပိုင်းဖြစ်တဲ့ transponder ဖြစ်ပါတယ်
။အဲ့ transponder အဓိကအောက်ဘက်ကမ္ဘာမြေမျက်နှာပြင်ကနေပြီးတော့ဆက်သွယ်ရေး data တွေရုပ်မြင်သံကြား data တွေ Facebook သုံးတဲ့အခါကျရင်ပို့လိုက်တဲ့ဟာ telephone ဆက်တဲ့ဟာတွေအကုန်လုံးကိုသူကအပေါ်တင်လဲရပါတယ်အဲ့ဒါ uplink လို့ခေါ်တာ uplink downlink ပေါ့နော်အပေါ်ကိုတင်ပေးလိုက်တဲ့ချိန်နှုန်းရယ်အောက်ကိုပြန်လွှတ်တဲ့ချိန်နှုန်းရယ်ကွာပါတယ်တင်လိုက်တဲ့ဒီ data တွေကိုအပေါ်မှာဆစ်လိုက်ရပါတယ် frequency တွေကို filter လုပ်တယ်လို့ခေါ်ပါတယ်အဲ့ဒါ band pass filter လို့ခေါ်တယ်အဲ့ဒီ PC ပါတယ် amplifier ဒီအတန်ချဲ့ဆက်လို့ဟာမျိုးသူကတော့အတန်ချဲ့တာမဟုတ်ဘူးစွမ်းအင်ကိုအမြိုင်နှင့်တင်ပေးလိုက်တယ်မြင့်တင်ပေးလိုက်ပြီးတဲ့အခါကျတော့မှသူ့ရဲ့ကြိမ်နှုန်းကိုနောက်တစ်ခုပြန်ပြောင်းလိုက်တယ်ပြောင်းလိုက်တဲ့အတွက်ဒီ downlink ပြန်ဆင်းလာတဲ့ကြိမ်နှုန်းကအောက်ကနေပထမတင်ပေးလိုက်တဲ့ကြိမ်နှုန်းနဲ့မတူဘဲနဲ့အောက်ကိုပြန်ပြီးတော့ရောက်လာပါအဲ့တော့တနေရာတိုင်းကနေပြီးတော့ station တစ်ခုကနေတင်လိုက်တဲ့ဟာဂျိုဒူးပေါ်ရောက်သွားတယ်ဂျိုဒူးကနေပြန်ပြီးအောက်ကိုပြန်ဖြန့်လိုက်တဲ့အခါကျလို့ရှင်တနိုင်ငံလုံး data ကြီးတစ်ခုလုံးကိုပြန်ဖြန့်ပေးရတဲ့အတွက်သူ့မှာအဲ့ဒီစွမ်းအင်နှင့်နဲ့ amplifier set ဆိုတာရှိကိုရှိရတယ်။ချိန်နှုံးပြောင်းပေးတာ၊ချိန်နှုံးကိုသတ်မှတ်တာ၊ဗေဗီဒီယိုအချက်လက်ကိုဘလို့လွှင့်တယ်ဆိုတဲ့ဟာပေါ့ MUTV C band တို့ KU band ပေါ့နော်။အခုဒီ satellite မှာနှစ်ခုတုံး
။ဆက်သွယ်ဂျိုရူတွေမှာ၃နေရှိတဲ့ band line က၃မျိုးရှိပါတယ်။ KA band, KU band နဲ့ C band တို့ဖြစ်ပါတယ်။ KA band ဟာချိန်နှုံးအမြင့်ဆုံးဖြစ်ပြီး downlink အတွက်20 GHz နဲ့ uplink အတွက်30 GHz လောက်ရှိပါတယ်။KU band ကတော့ downlink အတွက် gigahertz 17 နဲ့12ဝန်းကျင်လောက်ရှိပြီး uplink အတွက်ဆို14 gigahertz လောက်နဲ့လွှင့်တာပါသူက antennas အသေးလေးတွေနဲ့ပါတုံနိုင်ပါတယ် C band ကတော့ကြိမ်နှုန်းအနိုင်ဆုံးဖြစ်ပါတယ် downlink အတွက်ကြိမ်နှုန်းက3 gigahertz လောက်နဲ့ uplink အတွက် 6 gigahertz လောက်ပဲရှိပါတယ်သူက area အခြေကြီးအတွက်တုံနိုင်တယ်လို့မိုးသီးထန်စွာရွာရာလိုမျိုးရာသီဥတုဆိုရင်လည်းတုံနိုင်ပါတယ်
ဒီပင်အားဆိုလို့ရှိရင်သူကရိုးရိုးကျွန်တော်တို့အတန်ဖိုင်ပို့တာအတန် data ပို့တာရိုး data အချက်လက်တွေပို့တာအဲ့ဒါနဲ့ကိုအသုံးများပါတယ် cellular phone ခေါ်တာတို့ဘာတို့ညာတို့ဆိုလို့ရှိရင်စီပင်နဲ့တုံးတယ်ဒါပေမဲ့ video file ပို့တယ် Skype နဲ့ video လုပ်တယ်ဘာညာဆိုလို့ရှိရင်များတော့အဖြစ်သူတို့ KU ဘဲနဲ့တုံးလေးရှိပါတယ်ဗမာပြည်အတွက်စီပင်ဆိုလို့ရှိရင် 50 dB watt ပေါ့နော် dB is a decibel ပေါ့နော် dB watt ဒါမှမဟုတ်လို့ရှိရင် watt အားတသိန်းလောက်အထိကိုပမာဏများတဲ့ watt နဲ့သူတို့လွှင့်ပေးလို့ရပါတယ်။ KU band ကြတဲ့အခါကျသူ့တဲ့အစမတန်များပါတယ်။ watt အား8သိန်းလောက်အထိရှိတဲ့ transponder တွေသုံးတာဖြစ်ပါတယ်။အဲ့တော့ watt အားမြင့်လေဆက်သွယ်နိုင်တဲ့နှုံးရနိုင်တဲ့နေရာအဲ့ဒါတွေကပို့ပြီးတော့အများကြီးလွှင့်နိုင်လေပေါ့
။ uplink နဲ့ downlink အလုပ်လုပ်ပုံကိုကြည့်ရအောင်ပါ။
uplink ဆိုတာပါလဲဆိုလို့ရှိလို့ရှင်ကျွန်တော်တို့ဒီ satellite station ရှိတယ်ပေါ့နော်ဒီအောက်က station ကနေဂျိုဒူးရှိကိုဗီဒီယိုတို့အတန်ဖိုင်တို့တယ်လီဖုန်းပြောတာပဲဖြစ်ဖြစ်ပေါ့နော်အဲ့ဒါကိုဂျိုဒူးရှိကိုတင်ပေးလိုက်တဲ့ဟာကို uplink လို့ခေါ်ပါတယ်အဲ့ uplink ကတင်ပေးလိုက်တဲ့ frequency ပေါ့နော်ချိန်နှုန်းက C band ဆိုလို့ရှင် 4 GHz KU band ဆိုလို့ရှင် 15-20 GHz နဲ့တင်ပေးလိုက်တယ်အပေါ်ရောက်တဲ့အခါကျတော့အဲ့ဒီဟာကိုပေါ့နော်လိုင်းတာတာတို့ချိန်နှုံးပြောင်းတာတို့နောက်ပြီးတော့ပါဝါအများကြီးတင်ပေးလိုက်တာပေါ့နော်အ အဲ့ဒီဟာတွေကိုအဲ့ဂျိုဒူမှာရှိတဲ့ transponder ဆိုတဲ့စက်ကနေအကုန်လုံးလုံပြီးတော့ချက်ချင်းပြန်ပို့လိုက်တဲ့အခါကျရင်အောက်ကိုပြန်ဆင်းလာတဲ့ပြန်ပို့လိုက်တဲ့ဟာကို downlink လို့ခေါ်တယ်နော်အဲ့ downlink ကြလို့ရှိရင် frequency တစ်မျိုးနဲ့ပြန်သွင်းပေးပါအဲ့တော့ frequency နှစ်ခုကြိမ်လုံးမတူတာတခြားကြောင့်မဟုတ်ဘူးသွင်းတဲ့အခါနဲ့ဖမ်းတဲ့အခါနဲ့က frequency ကွဲသွားမှဖမ်းရတဲ့ဟာတည်တည်ကြကြရနိုင်တယ်မရောထွေဘူးပေါ့နော်အဲ့ဒီဟာလည်းပါပါတယ
်အခုလွတ်တန်လိုက်တဲ့Intel set 39 နဲ့ဆိုမြန်မာနိုင်ငံရဲ့ဆက်သွယ်စနစ်ဘယ်အတိုင်းတားထိတိုးတက်လာနိုင်ပါသလဲ
ဒါဆက်သွယ်ရေးဂျူဒူလေ communication satellite ဆက်သွယ်ရေးဂျူဒူဖြစ်တဲ့အတွက်လောလောပြောလို့ရှိလို့ရှိရင်တယ်လီဖုန်းလိုင်းပြတ်ပြတ်သွားတယ်ကြားရသလားမကြားဘူးလားကြားရတယ်ဆိုပြီးပြန်တယောက်နဲ့တယောက်អော်နေကြတယ်လေအဲ့ဒါလိုင်းမမိဘူးလိုင်းမမိဘူးဆိုတာထုတ်ပေးနိုင်တဲ့နှုန်းပေါ့နော်ခုနကျွန်တော်ပြောလို့လေ 50 dB watt တို့ပါတော့အဲ့လောက်ထိနှုန်းမရှိဘူးအဲ့ဒါအတွက်နောက်တစ်ခုကပါလဲဆိုသူများနိုင်ငံကနေလှမ်းယူရတဲ့ဂျိုဒူဖြစ်တဲ့အတွက်ကျွန်တော်တို့ရှိကိုရောက်တဲ့ strength ကအင်အားသိမ့်ရှိခုဆိုလို့ရှိရင်အဲ့ဒီဂျိုဒူကနေဗမာပြည်ကိုလွှင့်ထားတဲ့ transponder ဒိုက်ရိုက်ကိုဗမာပြည်ပေါ်ကိုရောက်နေတဲ့အတွက်သူကစွန့်ရင်အများကြီးမြင့်နဲ့ကျိန်နှုန်းအမြင့်ကြီးနဲ့ဘယ်နေလဲအများကြီးထွက်လို့ရတဲ့အခါကျတော့တင်းအချက်လက် data TV အစီအစဉ်တွေကိုဘိုင်းတူလွှင့်နိုင်တဲ့ဒါအပြင်ကျမရေးအတွက်တုံးမယ်ဆိုလို့ချင်းခုနခွဲစိတ်ကုသနေတဲ့ဟာဟိုတခါတည်းဟို live ပေါ့နော်ချက်ချင်းဒီမှာခွဲစိတ်ကုသနေတဲ့အချိန်မှာပဲဟိုဘက်တခြား data တခုမှလည်းဒီခွဲစိတ်ကုသမှုတခုကိုအပြိုင်တူတင်လို့ရတယ်အတူတူလုပ်လို့ရတယ်စာတင်တဲ့နေရာမှာအဓိကကတော့ဗဟုသုတဖြန့်တဲ့နေရာမှာအကောင်းဆုံးပေါ့နော်ဒီလိုပေါ့နော်တိတ်စွမ်းအင်မြင့်တဲ့ satellite သုံးမှတာလည်းဒီလိုဂျိုဒူးများသုံးမှတာလည်းပို့ပြီးတော့ထီထီရအောင်ရှိမယ်ဝေးလံကောင်းတည်တဲ့ data တွေကိုတည်င်းအချက်လက်တွေ information တွေ video တွေအကုန်လုံးရောက်နိုင်တယ်ဆိုတဲ့အခါကျတော့ဟိုအများကြီးအသုံးဝင်ပါတယ
်ဒါအပြင်မြန်မာနိုင်ငံအတွက်အရေးပါတဲ့ electronic band စနစ်တာမကတည်င်းနဲ့ဖြောပြေးအစီအစဉ်တွေကိုနိုင်ငံတဝန်းလှလန်းမြောင်လှုပ်ပေးနိုင်တော့မယ်ဆိုတာကိုတင်ပြရင်ဒီတည်င်းဘက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOE ကနေမနေ့ပြန်စနေမနေ့ခင်းထုတ်လင်းပေးမဲ့မနေ့ခင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24.50 နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းတလှည့်ပြောပြပေးပါဦးရှင်
နောက်ကိုရီးယားကနိုင်ငံရှိဘက်ကမ်းလွန်ပင်လယ်တဲကိုဒီကနေ့တာတိုပစ်ဒုံးကျည်တွေထပ်ပြီးပစ်လွတ်ဆန်သက်တယ်လို့တောင်ကိုရီးယားစစ်ဘက်ကပြောပါတယ်။ဒါဟာအမေရိကန်တောင်ကိုရီးယားပူးတွဲစီရေးလေ့ကျင့်မှုဆက်လုပ်နေတဲ့ပေါ်မကျေနပ်ဘူးဆိုတာထပ်ပြီးတော့ပြတဲ့ပုံရပါတယ်။ပြီးခဲ့တဲ့သတင်းသုံးပတ်တွင်မြောက်ကိုရီးယားကဒုံးကျည်ဆန်သက်ပစ်လွတ်တာ6ကြိမ်အထိရှိတော့ပါပြီ။အမေရိကန်အောက်တိုဘာ Rashida Tlaib ကိုအစ္စရေးကပြည်ဝင်ခွင့်ပေးဖို့ပြန်ပြီးတော့ဆုံးဖြတ်လိုက်ပေမဲ့သူကသွားတော့မှာမဟုတ်ဘူးလို့ Twitter ပေါ်မှာရေးပါတယ်။အော်ဒိုမန်တလစ်ကိုသူရဲ့ပါလက်စတိုင်းလူမျိုးအဖွဲ့နဲ့တွေ့နိုင်ဖို့လူသားချင်းစာနာတဲ့အနေနဲ့ပြည်ဝင်ခွင့်ပြုတယ်လို့အစ္စရေးပြည်ထောင်စုဝန်ကြီးဌာနကဒီကနေ့ကြေညာတာပါ။ဒါပေမဲ့ဒီလိုအခြေအနေမှာသူ့အဖွဲ့ကိုသွားတွေ့ရင်သူယုံကြည်ချက်ရတိုက်ပွဲဝင်နေတာကိုစောင့်ကြည့်စန့်ကျင်ရရောက်မယ်လို့လွှတ်တော်မန်တလစ်က Twitter မှာရှိပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်လူနည်းစုတွေပေါ်ကျူးလွန်ခဲ့တယ်လို့ဆိုတဲ့ရောက်စင်းမှုတွေအတွက်ကျူးလွန်ခံရသူတွေအနေနဲ့သူတို့ရဲ့အမြင်စိုးရိမ်ချက်မျှော်လင့်ချက်စာတာတွေကိုနိုင်ငံတကာရာစုတရားခွင်ရုံး ICC တရားသူကြီးတွေစီပေးပို့နိုင်တဲ့အကြောင်း ICC ရုံးကဒီကနေ့ထုတ်ပြန်ပါတယ်။အဲလိုပေးပို့နိုင်ရေးအတွက်ပုံနှိပ်ထားတဲ့ပုံစံစာရွက်တွေကိုအင်္ဂလိပ်၊မြန်မာ၊ဘင်္ဂလီဘာသာစကားတွေနဲ့စီစဉ်ပေးထားသလိုရိုဟင်ဂျာဘာသာစကားနဲ့အသံသွင်းပြီးပေးနိုင်ဖို့လည်းလုပ်ပေးထားပါတယ်။ပုံစံမှာဘယ်လိုဖြစ်ဆက်ရမယ်ဆိုတာကိုလည်းအဲ့ဒီဘာသာစကားတွေနဲ့ရောအသံသွင်းထားတဲ့ရိုဟင်ဂျာဘာသာစကားနဲ့ပါရှင်းပြပေးထားတာတွေရှိပါတယ်။ကမ္ဘာစီးပွားရေးကြဆင်းနိုင်နေဆိုတဲ့ဆိုရင်ချက်တွေနည်းနည်းကျော်သွားတော့ကြောင့်လက်ရှိဈေးဖွင့်နေတဲ့ American အစုရှယ်ယာဈေးကွက်တွေမှာဈေးကွက်အလုံးအစုရှယ်ယာပုံစံအလုံးအတက်ပြပါတယ်ဈေးကွက်ပိတ်သွားပြီဖြစ်တဲ့ဥရောပအစုရှယ်ယာဈေးကွက်တွေလည်းပဲဈေးအနည်းငယ်ပြတ်တက်ပါတယ်အာရှကအဓိကအစုရှယ်ယာတွေဖြစ်တဲ့ Hang Seng နဲ့ Nikkei အစုရှယ်ယာဈေးတွေလည်းဒီကနေ့ဈေးအတက်နဲ့ပိတ်သွားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းကြေညာကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်တိုင်းဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nelson Love ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.